Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်အောက်တိုဘာလ22ရက်အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီ Line to meter 32.40 48ဒုက္ခနေဖမ်းယူနားဆင်နိုင်သလို VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com နဲ့ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းတပြိုင်တည်းနားဆင်နိုင်ပါတယ်ကျွန်တော်ရဲမင်းထွန်းပါဒီနေ့မနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးမှာပါ
။မင်္ဂလာပါရှင်။ကျွန်မသင်္ကီထိုက်ပါ။ဒီမနက်ခင်းသတင်းတွေကိုတော့မှတ်ယဉ်ကျေးနိုင်တဲ့အတူကြီးညာပါမယ်။ Syria အရှေ့မြောက်ပိုင်းကရေနံလုပ်ငန်းတွေကို IS ရန်ကနေ American တပ်ဖွဲ့တွေကာကွယ်ပေးထားစေလို့ကာကွယ်ဝင်ကြီး Mark Esper ကပြောပါတယ်။မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံချဖို့ဂျပန်လုပ်ငန်းရှင်တွေကိုဒေါအောင်ဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်။ဒီလိုထိတ်တန့်ရောက်သတင်းတွေနားဆင်ကြရပါမယ်ရှင်။
ဒီလိုထိတ်တန့်ရောက်နိုင်တဲ့သတင်းတွေအပြီးနားဆင်ရမယ့်သတင်းလာတွေအထဲကောက်ဆက်ဘဇားမှာခလုံးနေကြတဲ့ရဝင်ဂျာဒုက္ခသည်တွေကမြင်းနူးကျွန်းဘတ်ဆန်ချာကိုဆန္ဒလျောက်ပြောင်းရွှေ့လိုသူတွေကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကစီးရင်ကောက်ယူနေတဲ့အကြောင်းအခုလိုကြားရမှာပါ
ရှိပါတယ်သူတို့ပြည်နယ်ကသူတို့ကဟိုဒီမှာစီးရင်တွေပါပဲယူနေရစီးရင်ကောက်နေတယ်အမှလူဟန်ရုံနေရနေရတိုင်းမှာလာလာပြီးတ
ော့ဒီသတင်းနဲ့အတူအမေရိကန်ကအာဖဂန်ရောက်တပ်ဖွဲ့တွေကိုတိတ်တဆိတ်ပြန်လဲရုပ်သိမ်းနေတဲ့ကိစ္စမလေးရှားကနေပြီးတော့ပြန်လာတဲ့မြန်မာနိုင်ငံသားတချို့ထိုင်းမလေးနယ်စပ်မှာဖမ်းဆီးခံရတဲ့သတင်းနဲ့ဩစတြေးလျနိုင်ငံမှာစာနယ်ဇင်းလွတ်လပ်ခွင့်တွေတင်းကျပ်လာတာတွေကိုဩစတြေးလျသတင်းစာတွေကကန့်ကွက်ကြတဲ့သတင်းလားစတဲ့သတင်းလားတွေကိုနားဆင်ကြရပါမယ်
ဆီးရီးယားနိုင်ငံအရှေ့မြောက်ပိုင်းကရေနံလုပ်ငန်းတွေကိုအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတွေသိမ်းယူသွားမဲ့အရေးကနေကာကွယ်ပေးဖို့အဲ့ဒီအနည်းတစ်ပွိုင်းမှာအမေရိကန်တပ်ဖွဲ့တချို့ဆက်လက်တက်ချထားတဲ့အကြောင်းကာကွယ်ဝင်ကြီး Mark Esper ကတင်းနယ်လာနေမှာပြောပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ညွှန်ကြားချက်နဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းနေတာမှာတနင်္လာနေ့ကတော့ကားအစီးတရာကျော်ပါတဲ့ရင်တန်းနဲ့အမေရိကန်တပ်ဖွဲ့တွေဆီးရီးယားကနေအီရတ်ဘက်ကိုဖြတ်ကျော်လာခဲ့ပါတယ်။ဒါပေမဲ့လည်းရင်နံတွင်းတွေအနီးမှာတော့ကတ်တွေဥဆောင်တဲ့ဆီးရီးယားဒီမိုကရက်တစ်တပ်ဖွဲ့တွေနဲ့အတူအမေရိကန်တပ်ဖွဲ့တချို့ကင်းလည်နေဆဲဖြစ်တယ်လို့ကာကွယ်ဝင်ကြီးကပြောပါတယ်။တပ်ဖွဲ့ဝင်အရေးအတွက်နဲ့ပတ်သက်ပြီးတော့ရေရှည်အတွက်ဆုံးဖြတ်ချက်မရှိသေးသလိုသမ္မတထရန့်ထံတင်ပြထားတဲ့အစီအစဉ်လည်းမရှိဘူးလို့ကာကွယ်ဝင်ကြီးကပြောပါတယ်။သမ္မတထရန့်ကတော့ရေနံလုပ်ငန်းတွေကိုကာကွယ်ပေးထားတယ်လို့တင်းနှင်းကနေနေတုန်းက Twitter မှာရေးပါတယ်။ဒေသအနီးကမြို့နှမြို့မှာအမေရိကန်တပ်ဖွဲ့တွေရှိနေကြောင်းဝန်ကြီး Esper ကပြောပါတယ်။အထူးသဖြင့်တော့အဖြတ်အမှောက်လုပ်ရတဲ့အတွက်ငွေရှာနေတဲ့တခြားအဖွဲ့အစည်းတွေနဲ့ Islamic အစွန်ရောက် IS အဖွဲ့တို့ဘဏ္ဍာငွေကြေးမရဖို့ရည်ရွယ်တာဖြစ်ကြောင်းလည်းဝန်ကြီးကပြောပါတယ်ရှင်။
အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်အင်အားပမာဏကိုတိတ်တဆိတ်ရှော့ချနေခဲ့ရမှာပြီးခဲ့တဲ့နှစ်ကအထိရှော့ချခဲ့တဲ့တပ်သားဥယျာဉ်စုစုပေါင်း 2,000 ထိရှိခဲ့ကြောင်းအာဖဂန်မှာရှိနေတဲ့ထိပ်ပိုင်းအမေရိကန်ဗိုလ်ချုပ်ကြီးတအူးကတင်းနယ်လာနေကထုတ်ဖော်ပြောဆိုလိုက်ပါတယ်။ဒါပေမဲ့အာဖဂန်မှာဆက်ပြီးရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေဟာသူတို့အတွက်ရှင်းရှင်းလင်းလင်းရှိနေတဲ့ဥတီချက်တွေကိုအကောင့်ထဲပေါ်ဆောင်ရွက်နိုင်စွမ်းရှိနေကြောင်းလည်းသူကဆိုပါတယ်။ဗိုလ်ချုပ်ကြီး Austin Scott Miller ရဲ့ထုတ်ဖော်ပြောဆိုချက်အရအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်အင်အား12,000 လောက်အကြမ်းပြင်းရှိနေသေးတယ်လို့ဆိုပါရယ်အာဖဂန်ကိုရောက်ရှိနေတဲ့အမေရိကန်ကာကွယ်ရေးဝင်ကြီး Mark Esper နဲ့ကာဘူးမြို့တော်မှာပူးတွဲပြုလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်ဗိုလ်ချုပ်ကြီး Miller ကပြောကြားရမှာအာဖဂန်မှာရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်အင်အားကို8,600အထိရှော့ချခဲ့မယ်ဆိုရင်တော့အမေရိကန်ရဲ့စီးရေးစွမ်းရည်ကိုရှော့တွက်လို့မရဘူးလို့ဆိုပါရယ်အမေရိကန်ကာကွယ်ရေးဝင်ကြီး Mark Esper ဟာအာဖဂန်နစ္စတန်နိုင်ငံကိုမျှော်လင့်မထားဘဲတနင်္ဂနွေနေ့ကရုတ်တရက်ရောက်ရှိခဲ့တာဖြစ်ပြီးအာဖဂန်သမ္မတ Ashraf Ghani နဲ့တွေ့ဆုံခဲ့တယ်လို့အမေရိကန်တပ်ဖွဲ့ဝင်တွေကလည်းတွေ့ဆုံနှုတ်ဆက်ခဲ့ပါရယ်ရှင
်အီရန်နဲ့တင်းမာနေတဲ့ Saudi Arabia မှာအမေရိကန်တပ်ဖွဲ့တွေတိုးမြင့်ချထားမယ်လို့အမေရိကန်စစ်ဌာနချုပ် Pentagon ကကြေညာပြီးတဲ့နောက်ရက်ပိုင်းချာမှာပဲအမေရိကန်ကာကွယ်ဝင်ကြီး Mark Esper Saudi Arabia ကိုတနင်္လာနေ့ကကြိုတင်မကြေညာပဲရောက်ရှိနေတဲ့အကြောင်း AFP သတင်းကဖော်ပြပါတယ်အာဖဂန်နစ္စတန်ခီးစင်ကနေ Saudi ကိုရောက်ရှိလာတဲ့အမေရိကန်ကာကွယ်ဝင်ကြီးနဲ့ခီးစင်အသေးစိတ်ကိုတော့ El Akbaria ရုပ်တံမှာလည်းထုတ်လွှင့်မထားပါဘူး Saudi ရဲ့ရေနံလုပ်ွက်တဲ့အပေါ်စက်တင်ဘာလလယ်ပိုင်းတုန်းကမောင်းတူမဲ့ဒရုန်းယာဉ်နဲ့တိုက်ခိုက်ခံရမှုနောက်ပိုင်းအင်အားထပ်ဖြည့်ဖို့ Saudi အစိုးရဘက်ကတောင်းဆိုခဲ့ပြီးတဲ့နောက် ဆော်ဒီမှာအမေရိကန်တပ်ဖွဲ့အသစ်တွေချက်ထားမဲ့အကြောင်းပင်တဂွန်စစ်ဌာနချုပ်ကအောက်တိုဘာလ17ရက်နေ့ကပြောဆိုထားတာပါဆော်ဒီရေနံလုတ်ကွက်တွေအပေါ်အီရန်ဘက်ကတိုက်ခိုက်တာလို့လည်းအမေရိကန်ကပြစ်တင်ထားပါတယ်တိုက်ခိုက်ရေးတပ်ဖွဲ့နှစ်ခုနဲ့နောက်ထပ်ဒုံးကျည်ရန်ကာကွယ်ရေးတပ်ဖွဲ့တွေကိုလည်းဆော်ဒီကိုဆစ်လွတ်ထားပြီးပြီးခဲ့တဲ့လကဆလို့ဆော်ဒီမှာတက်ချတဲ့တပ်ဖွဲ့ဝင်အရေအတွက်စုစုပေါင်း 3,000 လောက်ရှိနေပြီလို့လည်းကာကွယ်ဝင်ကြီးကပြောပါတယ်
ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်ရေးနဲ့ပတ်သက်လို့ဝန်ကြီးချုပ်ဘောရစ်ဂျွန်ဆန်ရဲ့နောက်ဆုံးကြိုးပမ်းချက်အဖြစ်အောက်လွတ်တော်မှာအသစ်ထက်မှန်မဲခွဲဆုံးဖြတ်ဖို့ကိစ္စကိုဗြိတိန်အောက်လွတ်တော်ဥက္ကဋ္ဌဂျွန်ဘာဂိုးကရပ်တန့်ဟန်တာခဲ့ပါတယ်။ဝန်ကြီးချုပ်ဂျွန်ဆန်ရဲ့ဒီလအကုံမှာဗြိတိန်ခွဲထွက်ရေးအတွက်အဆိုပြုချက်ကိုစနေနေ့ကအောက်လွတ်တော်မှာမဲခွဲဆုံးဖြတ်ရမှာရှုံးနိမ့်ခဲ့ပြီးတဲ့နောက်တစ်ကြိမ်ထပ်ပြီးမဲခွဲဆုံးဖြတ်ဖို့လှုံ့ဆော်တာဟာထက်ခါတလဲလဲနဲ့ဗယံပဒါလိုဖြစ်နေသည့်လွတ်တော်ရဲ့စီမင်းစည်းကမ်းနဲ့မကိုက်ညီတဲ့အတွက်ဒီကိစ္စကိုဆွေးနွေးမှာမဟုတ်ဘူးလို့အောက်လွတ်တော်ဥက္ကဋ္ဌကပြောခဲ့တာပါ။ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်ရေးသဘောတူညီချက်ကိုအခြားအဖွဲ့ဝင်28နိုင်ငံနဲ့ဝန်ကြီးချုပ်ဂျွန်ဆန်ဟာပြီးခဲ့တဲ့သတင်းပတ်ကသဘောတူညီမှုရရှိခဲ့တာပါ။ဒါပေမဲ့လည်းဒီခွဲထွက်ရေးသဘောတူညီမှုကိုဥပဒေအဖြစ်ပြဋ္ဌာန်းသတ်မှတ်ပြီးမှသာဆောင်ရွက်ရမယ်ဆိုပြီးဗြိတိန်လွှတ်တော်အမတ်တွေဘက်ကအချိန်ဆွဲဖို့မဲပေးခဲ့ကြတာဖြစ်ပါတယ်။ဒီဥပဒေမူကြမ်းကိုတော့အင်ကာနေမှာလွှတ်တော်အမတ်တွေအနေနဲ့ပထမဆုံးဆွေးနွေးဒီနောက်မဲခွဲဆုံးဖြတ်မှာဖြစ်ပါတယ်ဝင်ကြီးချုပ်ဂျွန်ဆန်ကတော့ဥရောပသမဂ္ဂကနေဗြိတိန်ခွဲထွက်ရေးနောက်ဆုံးရက်ဖြစ်တဲ့အောက်တိုဘာလ31ရက်နေ့မတိုင်ခင်ဗြိတိန်ပါလီမန်ကနေဥပဒေမူကြမ်းကိုအတည်ပြုနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်ရှင
် VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိလိုင်းဒိုမီတာ24 kHz 12133ไฮโดมีเตอร์40กิโลเฮิรตซ์คอนเลต13ไฮโดมีเตอร์57กิโลเฮิรตซ์5805เนี่ยไฮเลมีเตอร์190กิโลเฮิรตซ์1905တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနေ့ခင်းသတင်းတွေကိုနားဆင်နေကြရတာဖြစ်ပါတယ်မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံချဖို့ဂျပန်လုပ်ငန်းရှင်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကဖိတ်ခေါ်ပါတယ်ဂျပန်နိုင်ငံတိုကျိုမြို့တော်မှာကျင်းပတဲ့ဒုတိယအကြိမ်မြန်မာရင်းနှီးမြှုပ်နှံမှုဆွေးနွေးပွဲမင်းကုံးမှာတော့တာဝန်သည့်ရင်းနှီးမြှုပ်နှံမှုတွေကိုအလေးထားဖိတ်ခေါ်သွားတာပါနိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအတွက်အဆင်ပြေချုံးမွေတဲ့အနေအထားမျိုးဖြစ်အောင်မြန်မာအစိုးရအတွင်းပြုပြင်ပြောင်းလဲမှုတွေကိုဒေါအောင်ဆန်းစုကြည်ကမင်းကုံးမှာထည့်ပြောပါတယ်ဂျပန်အစိုးရနဲ့ဂျပန်ပြည်ပကုန်သွယ်ရေးအဖွဲ့ JETRO တို့စီစဉ်တဲ့မြန်မာရင်းနှီးမြှုပ်နှံမှုဆွေးနွေးပွဲမှာတော့မြန်မာနိုင်ငံမှာနောက်ထပ်နိုင်ငံခြားဘဏ်တွေထပ်ပြီးဖွင့်လှစ်ခွင့်ပြုရေးသုံးသပ်နေတဲ့အကြောင်းလက်ရှိမှာယာနှုံးဖြင့်နိုင်ငံခြားဘဏ်73ခုလဲပတ်နေတဲ့အကြောင်းပြောပါတယ်။ဒါအပြင်အမတ်ကန်လုပ်ငန်းထဲမှာဆိုရင်လည်းနိုင်ငံခြားရှင်းနှီးမြှုပ်နှံမှုအပြည့်အဝခွင့်ပြုထားတဲ့အချက်ကိုအလေးပေးပြောဆိုပြီးအသက်အာမခံလုပ်ငန်းမှာပထမဆုံးလာရောက်ရှင်းနှီးမြှုပ်နှံတဲ့ကုမ္ပဏီတွေထဲမှာဒိုင်ချီလိုက်ဖ်လေတခုအပါအဝင်ဖြစ်တယ်လို့တက်ရောက်လာတဲ့ဂျပန်လုပ်ငန်းရှင်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ကပြောဆိုသွားပါတယ်မြန်မာနိုင်ငံတွင်အလုပ်ကံတွေဖန်တီးပေးမဲ့အခွင့်အလမ်းသစ်တွေဖော်ဆောင်ပေးမဲ့တာဝန်သည့်ရင်းနှီးမြှုပ်နှံမှုတွေကိုကြိုဆိုကြောင်းဂျပန်အစိုးရဖိတ်ကြားချက်နဲ့တိုကျိုကိုတနင်္ဂနွေနေ့ကရောက်လာတဲ့ဒေါအောင်ဆန်းစုကြည်ကပြောဆိုသွားပါတယ်တနင်္လာနေ့မှာပဲဒေါအောင်ဆန်းစုကြည်ကဂျပန်ဝန်ကြီးချုပ်ရှင်โซအာဘေနဲ့တွေ့ဆုံပြီးရခိုင်ပြည်ပခအရေးစီးပွားရေးကိစ္စတွေအဓိကဆွေးနွေးခဲ့ကြပါတယ်။ဒီကနေ့အင်ကာနေ့မှာတော့ဂျပန်ဧကရစ်သစ်နာရူဟီတိုရဲ့နန်းတပ်ပွဲအခမ်းအနားကိုဒေါအောင်ဆန်းစုကြည်တက်ရောက်ဖို့ရှိပါတယ်။
2016ခုနှစ်အမေရိကန်သမ္မတရွေးကောက်ပွဲကရခဲ့တဲ့သင်ခန်းစာကိုကြည့်ပြီးလာမယ့်2020ပြည့်အမေရိကန်သမ္မတရွေးကောက်ပွဲမှာ Facebook ကိုအသုံးချပြီးကြိုးကင်ချဲလယ်မှုကိုကာကွယ်ဟန်တွားသွားမှာဖြစ်တယ်လို့တနင်္လာနေ့က Facebook ကုမ္ပဏီကပြောကြားခဲ့ပါတယ်Facebook ပေါ်မှာခိုင်လုံမှုမရှိတဲ့အပြုအမူတွေကိုဖျက်ပစ်ဖို့ကုမ္ပဏီတွေနဲ့ဆောင်ရွက်နေပြီးဒီလိုဖြစ်ရတဲ့ပတ်သက်လို့2016ခုနှစ်ခတဲ့ကစလို့နှစ်နဲ့ချီအချက်အလက်တွေကိုကြဲကြဲပြန့်ပြန့်ပြုစုခဲ့ကြောင်းတနင်္လာနေ့ကထုတ်ပြန်တဲ့ Facebook ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ခိုင်လုံမှုမရှိတဲ့အပြုအမူဆိုတဲ့အဓိပ္ပာယ်ဆိုတာကို Facebook ကုမ္ပဏီကဖွင့်ဆိုရမှာစီယုံလှူရှာမှုနောက်ွယ်ကနေအဖွဲ့အစည်းရဲ့နာမည်နဲ့ဘယ်သူဘဝဖြစ်တယ်ဆိုတာကိုဖုံးကွယ်ပြီးလှည့်ဖြားဆောင်ရွက်တဲ့အပြုအမူတွေဖြစ်တယ်လို့ဆိုပါရယ်ဖုံးကွယ်လှူဆောင်တဲ့အပြုအမူမှာအဖွဲ့အစည်းဒါမှမဟုတ်သူ့ရဲ့လှူရှာမှုတွေပိုးပြီးလူကြိုက်များဖို့ဒါမှမဟုတ်မူရင်းရှိတာထက်ပိုးပြီးအားကိုးရတယ်ဆိုတာပြသဖို့ဒါမှမဟုတ် Facebook ရဲ့အရေးယူမှုကိုရှောင်တိမ်ဖို့အတွက်လှုပ်ကြတာဖြစ်ကြောင်းကုမ္ပဏီကဆိုပါရယ် ။တနင်္လာနေ့ကထုတ်ပြန်တဲ့ Facebook ရဲ့ကြေညာချက်မှာအစိုးရထောက်ပံ့မှုနဲ့ဆက်နွယ်နေတဲ့ Instagram, Facebook စာမျက်နှာတွေနဲ့အဖွဲ့အစည်းစာမျက်နှာစုစုပေါင်း၄ခုမှာခိုင်လုံမှုမရှိတဲ့အပြုအမူကိုတွေ့ရှိခဲ့တဲ့အတွက်ဖျက်သိမ်းခဲ့ကြောင်းဖော်ပြထားပါတယ်။အဲ့ဒီထဲက၃ခုဟာအီရန်နဲ့ဆက်ဆက်နေပြီးတစ်ခုကတော့ရုရှားနဲ့ဆက်နွယ်နေတယ်လို့ဆိုပါတယ်ရှင်
။အင်ဒိုနီးရှားနိုင်ငံဘာလီကျွန်းမှာမွေးရဆေးဝါးတွေနဲ့အတူဖမ်းမိတဲ့ထိုင်းအမျိုးသမီး2ဦးနဲ့ပြင်သစ်အမျိုးသား2ဦးတို့အနေနဲ့တေဒံပြစ်ဒဏ်ချမှတ်ခံရနိုင်တယ်လို့ဘာလီအကောက်ခွန်ဌာနကတနင်္လာနေ့မှာပြောတဲ့အကြောင်း AFP သတင်းမှာဖော်ပြပါတယ်။ထိုင်းနိုင်ငံသားတွေဖြစ်တဲ့ကာဆရင်ကမ်ခေါ်နဲ့စနီချာမနီတီတို့ကပြီးခဲ့တဲ့သတင်းပတ်တုန်းကထိုင်းနိုင်ငံဘန်ကောက်ကနေလေယာဉ်နဲ့ဘာလီကိုဆက်ရောက်လာတာမှာသူတို့ရဲ့အဝတ်အစားတွေအဝှက်ပြီးတော့သေဆောင်လာတဲ့မက်သက်ဖက်တမင်စစ်ကြောဆေးပြား1ကီလိုဂရမ်နီးပါးကိုတွေ့ခဲ့တာလို့အာနာပိုင်တို့ကပြောပါတယ်ရှင်
။ထိုင်းပြည်မဟာဝဂျီယလောင်ကွန်ဟာတိတ်မကြတဲ့ခင်ကတရားဝင်ဘရင်ကျင်ရတော့အဖြစ်ရွေးကောက်လိုက်တဲ့သူ့ရဲ့ကိုရန်တော်အဖြစ်တာဝန်ထမ်းဆောင်ခဲ့တဲ့ထိုင်းတော်ဝင်တက်မတော်ကဗိုလ်မှူးကြီးစနီနက်ဝွန်ဗာဂျီရာပါတီကိုကြီးရော်အဖြစ်ကနေတာမကတစ္ဆာမဲ့မှုနဲ့သူ့ရဲ့တက်ရာဒူးတော်ဝင်ကိုလည်းတနင်းလာနေ့ကရုပ်သိမ်းလိုက်ပါတယ်စနီနက်ဝွန်ဗာဂျီရာပါတီဟာကိုဂျိုးစီးပွားအတွက်တရားဝင်မိဖုရားကြီးရဲ့အဆင့်အတန်းကိုတေးသေးအောင်လုပ်ဖို့ကြိုးပမ်းခဲ့တယ်လို့ထိုင်းပြည်ရင်ကဆွဆွဲခဲ့တာပါတက်တော်68နှစ်ရှိပြီဖြစ်တဲ့ထိုင်းပြည်ရင်မဟာဝဂျီယာလောင်ကွန်ဟာလွန်ခဲ့တဲ့3လကပဲအသက်34နှစ်အရွယ်စနီနက်ဝွန်ဗာဂျရာပါဒီကိုအရင်ထိုင်းပြည်ရင်မင်းတွေလက်ထက်ကအစဉ်လာရှိခဲ့တဲ့ဘရင်ကျင်ရော်ဆိုတဲ့ခေါင်းစဉ်နဲ့သူ့ရဲ့မိဖုရားအစ်စ်ဖြစ်ရွေးကောက်တင်မြှောက်ခဲ့တာဖြစ်ပါတယ်ရှင
်အင်္ဂါနေ့မနေ့ဖက်နောက်ဆုံးရမြန်မာနဲ့နိုင်ငံသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့မတ်အင်ဂျင်နိုင်တို့ပြောပြခဲ့တာပါအခုတော့နိုင်ငံသားသတင်းဆောင်ပါတခုကိုအရင်ဆုံးနားဆင်ကြည့်အောင်ပါအမေရိကန်နိုင်ငံကအာဖဂန်နစ္စတန်ရောက်သူတို့ရဲ့တပ်ဖွဲ့တွေကိုတိတိကျကျပြန်လည်ရုပ်သိမ်းနေပါတယ်အရင်က14,000လောက်ရှိတဲ့အနေနဲ့အခုလောလောဆယ်အာဖဂန်မှာအမေရိကန်တပ်ဖွဲ့ဝင်ပေါင်း 12,000 ခန့်ကျန်းရှိနေတာပါတာလီဘန်တို့နဲ့ချင်းချင်းဆွေးနွေးပွဲရပ်တန့်နေရကပြန်လည်ဆက်တင်နိုင်မဲ့အလားအလာရှိနေစမှာပဲအခုလိုအမေရိကန်တပ်တွေရှော့ချဖို့စီစဉ်လာတာဖြစ်ပါတယ်။ VOA သတင်းတောက် IS ကအစ္စလာမဘတ်ကပြပို့တဲ့သတင်းလာကိုပြောပြလိုပါတယ်ခင်ဗျာ
။အာဖဂန်နစ္စတန်နိုင်ငံမှာရှိတဲ့အမေရိကန်တပ်ဖွဲ့ဝင်တွေကအင်အား 2,000 ကျော်ကိုလွန်ခဲ့တဲ့တစ်နှစ်အတွင်းရုတ်သိမ်းရှော့ချခဲ့တယ်လို့အာဖဂန်မှာရှိတဲ့အမေရိကန်ထိပ်တန်းတမ်မိုးကြီးတူကဒီနေ့လာနေမှာထုတ်ဖော်ပြောကြားခဲ့ပါတယ်။ဒီလိုရုပ်သိမ်းခဲ့ပေမဲ့လည်းတန်ရှိနေတဲ့အမေရိကန်တပ်တွေဟာသူတို့ရဲ့ရည်မှန်းချက်တွေကိုဖြည့်ဆည်းနေနိုင်စေဖြစ်တယ်လို့လည်းဆိုပါရယ်။ဗိုလ်ချုပ်ကြီး Austin Scott Miller ရဲ့အခုလိုထုတ်ဖော်ပြောကြားချက်အရအာဖဂန်နစ္စတန်နိုင်ငံမှာလက်ရှိအမေရိကန်တပ်ဖွဲ့အင်အား12,000ကျော်ရှိနေပါတယ်။အဲ့ဒီတပ်ဖွဲ့တွေဟာ Al-Qaeda နဲ့ IS အဖွဲ့တွေလိုအကြမ်းဖက်အဖွဲ့တွေကိုတိုက်ခိုက်နေတဲ့နည်းတူတာလီဘန်တွေကိုတိုက်နေတဲ့အာဖဂန်တပ်ဖွဲ့တွေကိုလည်းလက်ကျင့်အကြံဉာဏ်ပေးပြီးအကူအညီတွေဆက်လက်ပေးနေစေဖြစ်ပါရယ်။ဒီကြောင်းသတင်းစာရှင်းလင်းပွဲမှာပိုချူဂျီအော့စတင်မီလာကအခုလိုပြောပါတယ
် Unbeknownst to the public as part of our optimization over the last year we've reduced the our authorized strength by 2000 here
တပ်ဖွဲ့ဝင်တွေကိုအထူးအောင်ဆုံးအသုံးချနိုင်ဖို့အရေးလူအများမသိစေဘဲပြီးခဲ့တဲ့နှစ်အတွင်းတပ်ဖွဲ့ဝင်2000ကျော်ကိုကျွန်တော်ပြန်လည်ရုပ်သိမ်းခဲ့ပါတယ်တပ်ဖွဲ့တွေအထူးအောင်ဆုံးစွမ်းဆောင်နိုင်ရည်ရှိဖို့တပ်မှုတယောက်အနေနဲ့မျက်ခြေပြက်လို့မရပါဘူးတပ်ဖွဲ့ဝင်တွေအတွက်အန်ဒီယားရှိနိုင်မှုနဲ့တောင်ဝန်ယူရမယ့် mission အပေါ်အန်ဒီယားကျောက်နိုင်မှုတွေကိုသိမြင်နားလည်ဖို့လိုအပ်ပါတယ်
။ဒီနေ့ကနေ့နေ့မှာကြိုတင်မကြေညာပဲကဘူးကိုရောက်ရှိလာတဲ့အမေရိကန်ကာကွယ်ဝင်ကြီး Mark Esper ကလည်းအာဖဂန်ကအမေရိကန်တပ်တွေကိုဆီးရီးယားမြောက်ပိုင်းကအမေရိကန်တပ်ဖွဲ့တွေကိုရုတ်သိမ်းသလိုရုတ်တရက်ရုတ်သိမ်းမလားဆိုတဲ့လူတွေရဲ့စိုးရိမ်ပူပန်မှုတွေကိုခြေဖြတ်ပြောကြားခဲ့ပါတယ်။ဒီနေ့လာနေ့သတင်းစာရှင်းလင်းပွဲမှာဝင်ကြီး Esper ကအာဖဂန်ဘိတ်ဆွေတွေအတွက်ကာလရှည်ကြာတာဝန်ယူထားကြောင်းအာဖဂန်မှာအမေရိကန်ဒေါ်လာတန်ထောင်ပေါင်းများစွာရင်းနှီးမြှုပ်နှံခဲ့ကြောင်းအာဖဂန်ပြည်သူတွေရောအမေရိကန်ပြည်သူတွေပါဒဏ္ဍာရီဥဆန်နဲ့အသက်သွေးချွေးတွေဆုံးလွတ်စေခဲ့ရကြောင်းဒါတွေအားလုံးဟာအာဖဂန်ဘိတ်ဆွေတွေနဲ့တခြားလူတွေအမေရိကန်တို့ရဲ့လုပ်ရက်အပေါ်အထင်အမြင်မမှားရအောင်အမှကန်ကျက်ပေးနိုင်လိမ့်မယ်လို့ထင်မိကြောင်းအလားတူပဲဆီးရီးယားနဲ့နှိုင်းယှဉ်ပြီးတော့အာဖဂန်အခြေအနေကိုအတိတ်ပဲကောက်ယူစရာမရှိဘူးလို့လည်းထင်ကြောင်းပြောပါရယ်။ဒါ့အပြင်အာဖဂန်အရေးနဲ့ပတ်သက်ပြီးနောက်တစ်ဆင့်ဟာနိုင်ငံရေးသဘောတူညီချက်ရရှိဖို့ပဲဖြစ်တယ်လို့လည်းဝန်ကြီးအက်စပါကအလေးနဲ့ပြောကြားသွားခဲ့ပါရယ်။ သူရဲ့ဒီလိုပြောဆိုချက်တွေဟာအမေရိကန်ညီညာရေးစစ်ဆက်ဆွေးနွေးခေါင်းဆောင်ဇယ်မေခါလီဇတ်တာလီဘန်ခေါင်းဆောင်တွေနဲ့ပါကစ္စတန်မှာတွေ့ဆုံပြီးညီညာရေးပြန်ဆဖို့အလားအလာကောင်းနေချိန်မှာထွက်ပေါ်လာတာဖြစ်ပါတယ်တကယ်တော့ဒီဆွေးနွေးပွဲတွေကိုညီညာရေးသဘောတူညီချက်လက်မှတ်ရေးထိုးကဏ္ဍမှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ကရက်ဆိုင်ခဲ့တာဖြစ်ပါတယ်တာလီဘန်တွေကတော့အမေရိကန်နဲ့ညီညာရေးပြန်ဆဖို့ထပ်ကတလဲလဲတောင်းဆိုနေကြတာပါဒီတင်းငွေနေတရက်ထဲမှာပဲအမေရိကန်အောက်လွှတ်တော်ဥက္ကဋ္ဌနန်စီပီလိုစီလည်းအာဖဂန်ကိုတိတ်တဆိတ်သွားရောက်ပြီးအာဖဂန်နိုင်ငံရဲ့ခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပါတယ်။ဒါပေမဲ့တုံ့တက်သူတချို့ကတော့အာဖဂန်လုံခြုံရေးအတွက်အမေရိကန်ဘက်ကလှုပ်ဆောင်နေတာတွေအမကန်ချက်ပေးနေတာတွေဟာတကယ်ပဲထိရောက်မလားဆိုတာကိုတန်တရားရှိနေတုံးပါခင်ဗျာ
။ပြည်မြန်မာပိုင်းစီစဉ်ကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးမြန်မာနဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာသတင်းတပုတ်ကိုနားဆင်ရပါမယ်။ဘင်္ဂလားဒေ့ရှ်နိုင်ငံကောက်ဆက်ဘဇားမှာခိုလုံနေကြတဲ့ရိုဟင်ဂျာဒုက္ခသည်တွေတဲကနေမြင်းနူကျွန်းဘာစန်ချာမှာဆန္ဒလျောက်ပြောင်းရွှေ့လူတွေစီးရင်ကိုဘင်္ဂလားဒေ့ရှ်အာဏာပိုင်တွေကကောက်ယူနေပါဗျ။ရိုဟင်ဂျာသုံးလုံးကိုလက်မခံတဲ့မြန်မာအစိုးရကဒုက္ခသည်တွေကိုစီစစ်ပြီးပြန်လည်လက်ခံမယ်လို့ပြောထားပေမဲ့ဒုက္ခသည်တွေနေရာရင်းပြန်နိုင်မပြန်နိုင်သေးတဲ့အခြေအနေမှာဘင်္ဂလားဒေ့ရှ်အစိုးရကဒုက္ခသည်တချို့ကိုရွှေ့ပြောင်းနေရာချထားဖို့ပြင်ဆင်တာဖြစ်ပါတယ်။ဘာစန်ချာကျွန်းရဲ့အခြေအနေကိုဒုက္ခသည်တွေဘလို့သိချင်နားလည်ထားပါတယ်။ပြောင်းရွှေ့ရေးအပေါ်မှာရောဘလို့သဘောထားတွေရှိလဲဆိုရတဲ့ပတ်သက်ပြီးကောက်ဆက်ဘဇားမှာခလုံးနေတဲ့ကိုမောင်မောင်ဆိုးကိုမတ်တင်ကြီးတိုင်ဆက်သွဲမေးမြန်းတဲ့အခါမှာတော့ပြောင်းလို့သူတွေရှိတယ်လို့မပြောင်းလို့သူတွေလည်းများနေတယ်လို့သူကအခုလိုစာပြီးဖြေချပါတယ်ခင်ဗျာ။
ဘာလဲဆိုကိုယ်ကကမန်ဒေးဂျင်းနေနေတဲ့လူဟန်ကျလူအရှုံးနဲ့ကျွန်တော်တွေ့ခဲ့ပါတယ်။သူတို့ကအဲ့ဒီကျမဒေရောမမတော်ဘူးလို့သူတို့အမြဲတမ်းဝန်ခံပါတယ်
။အဲ့တော့ဒီဘာဆန်ချာကိုပြောင်းလို့ရှိရင်အခုလက်ရှိဒုက္ခသည်စခန်းမှာနေတာထက်ပိုကောင်းလာမှာလား
။သူတို့ပြောတော့ကအဲ့ဒီကျမပေါ်လာတိတ်ချနေပြီ။အခုကျွန်တော်တို့ဟိုဒီမှာဒုက္ခတွေရှိနေလို့ဘာလို့ကျွန်တော်တို့ပိုးနေရလဲ။ဒါပင်္ဂလာဒေ့ရှ်မှာလူဦးရေကတိတ်တူတက်တယ်။ဒါလို့အဲ့ကဟိုလူတွေကအဲ့မှာနေလိုက်ရင်တွားပြီးတော့မနေတာလေ။အဲ့လိုမျိုးအမဲနဲ့မဲဟိုမဲကွင်းတွေတုတ်ပါတယ်
။တွားချင်တဲ့သူတွေရောရှိပါသလား
။ဟိုဒုက္ခတွေတချို့ကတွားပေါ့တွားအစင်လေးဖြစ်ပါတယ
်။တွားချင်တဲ့သူတွေလည်းရှိတယ်ပေါ့နော်ဟုတ်လား
။ဟုတ်ရှိပါတယ
်။ဟုတ်ကဲ့သူတို့ကဘာလို့တွားချင်တာလဲ
။သူတို့တွားချင်တယ်ကသူတို့ပြောတာဒီမှာလဲဒီမှာလဲအစင်ပြူဘူး။အမဆွာပြီးတော့တွားချင်းမယ်ဘလူလဲဘလူပဲဖြစ်ဖြစ်တွားချင်းမယ်လို့ဆိုပြီးတော့စိတ်ပေါ်ပြီးတော့အဲ့လိုမျိုးတွားချင်းတဲ့အရှုကိုတင်းများပါဘူး
။ဟိုမတွားချင်းတဲ့သူတွေရာရောက်တော့သူတို့အဲ့ဒီကျွန်းကိုလည်းမရောက်ဖူးဘူးသူတို့ကဒီကျွန်းကိုဟိုစိတ်မချတဲ့သဘောနဲ့မတွားချင်တာလားအဓိကဘာဖြစ်လို့မတွားချင်တာ
သူတို့မတွားချင်တာကဘာလို့ဆိုတော့သူတို့အမဘေတော့မတွားတာလည်းမရှိဘူးနောက်ပြီးတော့သူတို့လူတချို့ကိုဒီလူအများစုတွေကအဲ့လိုကိုကြပြီးတော့တနေရမှာယူတော့ရင်သူတို့မပြောဘူးအဲ့လိုမျိုးလေးသဘောထားမျိုးတွေရှိပါတယ်နောက်ပြီးတော့အဲ့ဒီကျွန်းကဟိုပီလီဟိုပီလီတွေမှာဖြစ်လို့သူကကျောင်းနေတာပြည်မျိုးလေးရှိပါတယ်ပြီးတော့ဟိုဟိုအာနာပိုင်တွေကအမှဆိုရင်ပို့ပြီးတော့ကျက်မဲ့အဲ့လိုမျိုးတွေတွေ့ပါတယ
်အခုလောလောဆယ်မှာရောကျွန်းကိုပြောင်းမှုရွှေ့ဖို့ပြင်နေတဲ့သူတွေရှိပြီလား
ရှိပါတယ်သူတို့ပြင်နေကြသူတို့ကဟိုဒီမှာစီးရင်တွေပါပဲယူနေရစီးရင်ခေါင်းနေရအဲ့မှာဒီမှာလူဟန်ကျတော့နေရနေရတိုင်းမှာလာလာပြီးတော့အဲ့ဒီကျွန်တော်စကားပဲပါလဲပြောပါလဲပြီးတော့သူ့ရှင်တဲ့လူတွေရဲ့ရင်းတွေပါတော့ခေါင်းနေရလို့ရှိပါတယ
်အဲ့တော့ကိုမောင်မောင်ဆိုအဲ့ဒီဒုက္ခတဲ့စခန်းထဲကလူတွေကဘာဆန်ချာကျွန်းကိုသွားခြင်းနဲ့မသွားခြင်းဘူးဆိုပြီးတော့သူတို့ဆန္ဒကိုလွတ်လွတ်လပ်လပ်ပေါ့နော်ရဲရဲဝင်းဝင်းနာမည်တက်ပြီးတော့ပြောရဲကြပါသလား
လူမပြောရဲကြပါဘူးဒီမှာသူတို့ကတော့မိရာကူလောလောဆယ်တော့စကေးရချင်းတွေတိမ်မခုံးပါဘူးဒီလိုပေါ့နော်အဲ့ဒါကြောင့်မလို့အခုဒီမှာဟိုသွားရည်လာရည်နေရတော့အပြည့်အစင်နေပြီအဲ့ဒါကြောင့်မလို့လူတွေကဟိုသူကသူတို့ဟိုဟိုပုံပြီးတော့ပြောနေကြတာပေါ့
ဟုတ်ကဲ့ရှင်အဲ့တော့အဲ့ဒီကျွန်းအကြောင်းကိုရောဒုက္ခတဲ့စခန်းမှာလာရှင်းပြတာမျိုးရှိပါသလား
ဟုတ်ရှိပါတယ်အဲ့ဒီမျိုးရှိပါတယ်ဒီမှာဟိုအာနာဘန်တွေကဟိုအဲ့ဒီကျွန်းကျုံးကိုဟိုဒီမှာဟိုဒူဟန်ဂျာတော့တေတီကိုခေါ်ပြီးဟိုပြောပြပါတယ်ဒီလူကိုခမရတော့ကိုအဲ့လိုအာလမခေါ်ပြီးတော့မှယုံဟိုပြောင်းရွေးမှမဟုတ်ပါဘူးလို့ခမရတို့ရဲ့စန်တာကိုခမရတို့တွားရင်လူပဲဟိုယူကုန်ဟိုပြင်မယ်လို့ဟိုဘာလဲရှင်အာနာဘန်တို့ကပြောပါတယ်
ဒီပြောင်းချင်မှပြောင်းဆိုတဲ့သဘောပဲရှင်းပြပါသလားဒီကျွန်းမှာနေရထိုင်ရစားရတောက်ရသူတို့ဒီစီစဉ်ပေးမဲ့ဟာတွေကိုရှင်းပြပါသလား
ဟိုအခုဒီမှာကဟိုတော့စတဲ့မှာကလူတွေကဟိုသမေရမှာတမျိုးစီပြောပါတယ်နေရာတိုင်းမှာစကားဟိုတမျိုးဟိုတကူပဲပြောနေတာမတွေ့ရသေးပါဘူးကျွန်တော်အနေနဲ့ဒါမဲ့သူတို့ပဲရှင်းပြတာအဲ့ဒီပါရှင်ချော်ချော်ရဲ့ဟိုအကျင့်တွေကိုရှင်းပြပါတယ်အဲ့ဒီပါရှင်ချော်ကဘယ်လိုလဲဟိုနေနိုင်မလားမနေနိုင်ဘူးလားနေရင်ဘယ်လိုဖြစ်မလဲအခွင့်အရေးတွေဘယ်လိုလုပ်ရမလဲအဲ့ဒါကိုရှင်းပြပါတယ်
ဘာခွင့်ရေးတွေရမလဲရှင
်။အခွင့်အရေးကတည်းသူတို့ပြောတာက data အမှပို့ကောင်းမယ်ဒီမှာကနေဒီမှာကတည်းလူငယ်ရဲ့စာရေးကကွန်ပျူတာမှာအချင်းမပြေဘူး။အဲဒီမှာတွင်းရင်တွားရင်ကအချင်းပြေတယ်လို့ဟိုသူတို့ကအဲ့လိုမျိုးဟိုကတိတွေပါပဲသိနေတာရှိပါတယ
်။ Rohingya ဒုက္ခသည်တွေဘာစန်ဂျာဂျွန်းကိုပြောင်းရွှေ့လို့ပြောင်းရွှေ့ပြီးကိစ္စနဲ့ပတ်သက်ပြီးဘင်္ဂလားဒေ့ရှ်အနာပိုင်တွေကစီးရင်ကောက်ယူနေတဲ့ကိစ္စအပေါ်မတ်တင်ကြီးထက်ရဲ့မေးမြန်းတင်ပြချက်ဖြစ်ပါတယ်။ဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းလာတပုတ်ကိုနားဆင်ရပါမယ်။မလေးရှားနိုင်ငံနဲ့ပြည်တော်ပြန်လာကြတဲ့မြန်မာနိုင်ငံသား33ဦးဟာထိုင်းမလေးနယ်စပ်ဆွန်ကလာခရိုင်တွေကတစ်တောအတွင်းမှာပုံအောင်နေစဉ်အောက်တိုဘာလ27ရက်ညနေပိုင်းမှာဖမ်းဆီးခံခဲ့ရပါတယ်။ VOA သတင်းတောင်မအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။မလေးရှားနိုင်ငံကနေမြန်မာနိုင်ငံကိုပြန်ကြမဲ့မြန်မာနိုင်ငံသား33ဦးဟာထိုင်းမလေးနယ်စပ်ဘက်ကိုခိုးဝင်လာကြတာပါ။အောက်တိုဘာလ27ရက်နေ့ညနေ6နာရီအချိန်လောက်မှာထိုင်းမလေးနယ်စပ်ထိုင်းနိုင်ငံဆုံးကလာခရိုင်စတောင်မြို့တတော်အတွင်းမှာပုံအောင်နေကြချိန်မှာပဲသူတို့ကဖမ်းဆီးခံခဲ့ရပါတယ်။အမျိုးသမီး3ဦးနဲ့အမျိုးသား10ဦးပါတဲ့သူတို့အုပ်စုကိုနယ်စပ်ကင်းလဲ့နေကြတဲ့ထိုင်းနယ်သားဆောင်တပ်ရင်း9321ကတပ်ဖွဲ့ဝင်တွေကဖမ်းဆီးခဲ့ကြတာပါ။ရွှေပြောင်းလူသမားအခွင့်ရေးကွန်ရက်ရဲ့ထိုင်းမလေးနယ်စပ်ဟဲ့ရံမြို့တာဝန်ခံဥပကြီးကတော့အခုလိုပြောပြပါတယ်။
သူတို့ဒီပွဲစားကနေပြီးတော့တိုးထင်းမှာတင်ထားတဲ့အရှင်ကာလာပေါ့မှာတိုးထင်းမှာပဲမိနေဟုတ်ကဲ့အခုဒီ2019မှာကျွန်တော်ဒီဟန်ရပတ်ဝန်းကျင်မှာ2000ပတ်ဝန်းကျင်လောက်တော့ရှိမယ်မှာဖန်အကုန်လုံးအထက်အစီးပေါ့နော်2000ပတ်ဝန်းကျင်လောက်တော့ရှိတယ်ဟုတ်ကဲ့အခုရေစခန်းထဲမှာပြည်နေတာပဲ
ထိုင်းနယ်ခြားသောတပ်ဖွဲ့ဝင်တွေစစ်ဆေးတဲ့အခါမှာတော့မြန်မာနိုင်ငံသားတွေထံမှာတရားဝင်ထောက်ထားတွေမတွေ့ရဘူးလို့ဆိုပါတယ်ဖမ်းဆီးခံရတဲ့မြန်မာနိုင်ငံသားတွေဟာမလေးရှားနိုင်ငံမှာအလုပ်လုပ်ကင်နေကြသူတွေဖြစ်ပါတယ်မလေးရှားနိုင်ငံမှာB4G လို့ခေါ်တဲ့ Back for Good နေရရင်ကိုကောင်းမွန်စွာဒဏ်ကြေးတက်တာစွာနဲ့ပြန်ခိုင်းတဲ့အစီအစဉ်လုပ်နေချိန်မှာအဖမ်းဆီးတွေများလာတာကြောင့်မြန်မာနိုင်ငံသားတွေဟာနေရပြန်နေကြတာပါဒဏ်ကြေးပေးပြီးပြန်မယ်ဆိုရင်မလေးရှားကိုပြန်ဝင်ခွင့်ပိတ်ပင်ခိုင်းရမှာဖြစ်တာကြောင့်နေဆက်လန်းတွေကိုတုံပြီးတရားမဝင်တဲ့နေနဲ့ပြန်နေကြတာဖြစ်ပါတယ်မြန်မာနိုင်ငံသားတွေဟာလူမောက်ကိုပွဲစားတွေနဲ့ဆက်သွယ်ပြီးတဲ့နောက်လူပွဲစားတွေကနေဆက်လမ်းကြောင်းကနေသူတို့ကိုခေါ်လာခဲ့ကြတယ်လို့ထိုင်းဘက်ကလာခေါ်မဲ့လူပွဲစားကိုစောင့်ရင်းတစ်တော်ထဲမှာပဲဖမ်းဆီးခံခဲ့ရတာဖြစ်ပါတယ်ရှင်
။မအေးမှာသတင်းပေးပို့ခဲ့တာပါ။ဆက်လက်ပြီးဩစတြေးလျနိုင်ငံကသတင်းစာလွတ်လပ်ခွင့်အခြေအနေကိုကြားကြရမှာပါ။ဩစတြေးလျနိုင်ငံမှာစာနယ်ဇင်းလွတ်လပ်ခွင့်ဆိုင်ရာဥပဒေတွေတင်းကျပ်လာမှုကိုစန့်ကျင်တဲ့အနေနဲ့ဩစတြေးလျရဲ့နာမည်အကြီးဆုံးသတင်းစာကြီးတွေကသူတို့ရဲ့မျက်နှာဖုံးစာမျက်နှာကိုအနှစ်ရောင်မင်းနဲ့ဖုံးအုပ်အမောင်းချလိုက်ပါတယ်။ကိုယ်လုံးကလုံးနေတဲ့သတင်းတောက်တွေဟာရာဇဝတ်ပြုမှုဆိုင်ရာချင်းချောက်ခံရမှုတွေနဲ့အတူအစိုးရရဲ့တင်းကျပ်တဲ့ရှုဝတ်မှုတွေရဲ့တားကောင်တွေဖြစ်နေကြတယ်လို့လည်းသတင်းဌာနတွေကအက်ဒီတာတွေကဝေဖန်နေကြပါတယ်။စစ်နီမျိုးကနေဖီလ်မာစာသတင်းပြပူထားတာကိုမတ်အီတန်စင်ကပြောပြပေးပါမယ်ခင်ဗျာ
။မျက်နှာဖုံးစာမျက်နှာကိုအနှံ့ရောင်တုပ်ပြီးတော့မကြုံစဖူးကန့်ကွက်မှုဟာလူဝတ်အချက်လက်တွေသိရှိနိုင်ခွင့်တားမြစ်ချက်ဥပဒေမှာသတင်းတောက်တွေကင်းလွတ်ခွင့်ပေးအောင်လို့ဩစတြေးလျအစိုးရကိုဖိအားပေးဖို့ရည်ရွယ်တာဖြစ်ပါတယ်။ပြီးခဲ့တဲ့ဇွန်လတုန်းကဩစတြေးလျရုပ်သံထုတ်လွှင့်ရေးကော်ပိုရေးရှင်း ABC ရုံးချုပ်ကိုရဲတွေကဝင်ရောက်စီးနှင်းရှာဖွေခဲ့ပါတယ်။နိုင်ငံတော်လွှတ်ဝတ်ချက်စာရွက်စာတမ်းတွေသတင်းစာအက်ဒီတာတယောက်စီမှရှိတယ်ဆိုတော့တန်တရားနဲ့ ABC ကိုဝင်ရောက်ပြီးတော့ရှာဖွေခဲ့တာပါ။2019ခုနှစ်မှာအာဖဂန်နစ္စတန်နိုင်ငံတွင်းကဩစတြေးလျစစ်တပ်မှအလွဲသုံးစားလုပ်မှုရှိတယ်ဆိုတဲ့စွပ်စွဲချက်နဲ့ပတ်သက်တဲ့သတင်းတွေကိုဖော်ပြခဲ့ရတဲ့ဆက်ဆက်ပြီးတော့အခုလိုရှာဖွေခြင်းခဲ့ရတာလို့ ABC ကပြောပါတယ်။သတင်းမီဒီယာလွတ်လပ်ခွင့်နဲ့ပတ်သက်ပြီးတော့ Melbourne မြို့ The Age သတင်းစာတိုက်ကသတင်းတောက် Richard Baker ကအခုလိုပြောပါတယ
် It's really the media standing up on behalf of the people we try to serve which is the public
ကျွန်တော်တို့လှုပ်ကြွေးပြည်ကျင်တဲ့ပြည်သူတွေကိုသတင်းမီဒီယာကတကယ်ပဲကိုစားပြုရည်တည်နေတာဖြစ်ပါတယ်ပြည်သူတွေအကျိုးတွဲလို့နာမည်ခံပြီးအစိုးရကလှုပ်ဆောင်နေတဲ့အရေးကြီးတဲ့ကိစ္စတွေကိုပြည်သူတွေသိရှိနားလည်ပြီးဆုံးဖြတ်နိုင်အောင်လုပ်ပေးရမှာပါဒီလိုမလုပ်ပေးနိုင်ရင်ကျွန်တော်တို့တာဝန်မချေဘူးလို့ခန်းစားရပါတယ
်။ဩစတြေးလျဝန်ကြီးချုပ် Scott Morrison ကတော့သတင်းမီဒီယာတွေကဥပဒေကိုလေးစားလိုက်နာမှာဖြစ်မယ်လို့ဆိုပါတယ်။
We'll always believe in the freedom of the press. It's an important part of our freedoms as a liberal democracy. Also believe in the
rule of law. ခွင့်ပေါ်အမျက်တစေရင်ဒီမှုရှိပါတယ်။ Liberal democracy နိုင်ငံတစ်ခုရဲ့လွတ်လပ်မှုမှာအရေးကြီးတဲ့အစိပ်ပိုင်းတစ်ခုကသတင်းလွတ်လပ်ခွင့်ဖြစ်ပါတယ်။ကျွန်တော်ဟာတရားဥပဒေစိုးမိုးရေးအပေါ်မှာလည်းယုံကြည်ပါတယ်။တရားဥပဒေရဲ့အထက်မှာကျွန်တော်ရောခင်ဗျားတို့ရောသတင်းတောက်တွေရောဘယ်သူမှမရှိပါဘူး
။ Australia အစိုးရနဲ့သတင်းမီဒီယာတွေကြားမှာနှိရှေကြတဲ့တင်းမာမှုတွေရှိလာခဲ့တာပါ။ဗာတီကန်မနာရေးမှူးဟောင်းကာဒီနယ်ဂျော့ချ်ဘယ်တယောက်ဟာအရွေမရောက်သူတွေအပေါ်မှာလိမ်မိုင်းဆရာစော်ကားမှုအဖြစ်ရှိတဲ့အကြောင်းတရားရုံးဆုံးဖြတ်ချိန်ဒီဇင်ဘာလတုန်းကသတင်းတော့တွေသတင်းယူဖို့တရားရုံးကတာမြင်ခဲ့ပါတယ်။အဲ့ဒီတရားစီရင်မှုအကြောင်းသတင်းယူခဲ့တဲ့ဩစတြေးလျသတင်းတော့တွေထုတ်ဝေသူအယောက်30ကျော်ကိုတန်ကြီးရိုက်ဖို့နဲ့ထောင်ချဖို့အခုခါမှာအစိုးရရှိနေတွေကဆောင်ရွက်နေကြတာဖြစ်ပါတယ်။2000ခုနှစ်စက်တင်ဘာလ17ရက်အမေရိကန်ပြည်အောင်စုကကျန်းဖက်တိုက်ခိုက်မှုနောက်ပိုင်းကစပြီးတော့ချမှတ်လိုက်တဲ့ကျန်းဖက်ဝါဒတိုက်ဖြတ်ရေးနဲ့လုံခြုံရေးဥပဒေကြောင့်သတင်းလွတ်လပ်ခွင့်လည်းတဖြည်းဖြည်းထိခိုက်လာနေဆိုပြီးတော့ဩစတြေးလျသတင်းမီဒီယာအဖွဲ့အစည်းကဝေဖန်ပါတယ်။ဩစတြေးလျရဲ့ဥပဒေတွေနဲ့ထောက်လိုင်းအဖွဲ့အစည်းတွေကသတင်းလွတ်လပ်မှုကိုဘလောက်ထိခိုက်မှုရှိတယ်လဲဆိုတာကိုလွှတ်တော်ကော်မတီတရားဖွဲ့ပြီးတော့စမ်းစစ်ဖို့အစိုးရကတောင်းဆိုထားပါတယ်။ဒီဖွဲ့ရဲ့စမ်းစစ်ချက်ကိုနောက်လာမှာစီရင်ခန်းစာတင်ပြရမှာလည်းဖြစ်ပါတယ်ရှင်
။မအီတန်စင်ပါဆက်လက်ပြီးအမေရိကန်နိုင်ငံကရွေးနွေးငွေ3အပြော်ယထာခီးစဉ်တစ်ခုအကြောင်းပစ်ဆယ်ဗီးနီးယားပြည်နယ်ရောင်းစမြူကနေ view သတင်းတောက် Deborah Block ပြပုတ်ထားတဲ့သတင်းကိုကိုသားညွန့်ဦးကပြောပြပေးပါမယ်ခင်ဗျာ
1832ခုနှစ် Strasbourg ယထာလန်ကိုခုချိန်ထိဖွင့်ထားပြီးတာကတော့အတိတ်ကိုခံစားနိုင်သေးဘူးပါလို့ဒီထာယုံမှု Steve Barrett ကပြောပါတယ
် We really desire for people to come here
and ဆရာစုစောပိုင်းရင်းနှွေးငွေ3မီထားစီရတဲ့တွေ့ကြုံကိုဒီကနေ့ခေတ်လူတွေခံစားရစေချင်တာပ
ါအားကောင်းတဲ့ရင်းနှွေးငွေအင်ဂျင်ဆက်တွေသုံးပြီးတော့တသားယထာတွဲတွေနဲ့ဒီမီယထာကိုမြို့တစ်ဝိုက်မှာ45မိနစ်ကြာစီးနိုင်ပါတယ်ယထာလန်ကတော့ခီးတူအတွက်ပါတခြားမြို့ကြီးတွေစီကိုခီးဝေးသွားတဲ့ယထာလန်တွေနဲ့ချိတ်ဆက်ပြီးတဲ့လမ်းမို့လို့ခီးတူလို့ခေါ်တာပ
ါ Back then
This was the same as so in the land of Strasbourg mune a pin gaba go sat sat pe ga raw ya
a thu dan ga raw ari khit ta kha ga chan la lu chu ye jwe wa mu go tin hat pya ni ba de yatha si la de khit de chu ye atan ni go na thong chi ya aw ma
trains are such a part of the fabric of this country
mi yatha ri ya di nangan twe ye ba de sei bain de khu ba gaba go wa nangan twe lo mya mya twe le di lu ba be di lo mi yatha ri blu le pat khe ja de le so ran ne အတိတ်ကိုပြန်သွားကြည့်ရတာကောင်းပါလေ
ဟုတ်ပဲယင်းဒီမဲ့ယင်းနဲ့တည်းအီအီသွားနေတာကိုစီးရတာပျော်စရာပါ
Oh it's fun and I enjoy it because
ပျော်ဖို့ကောင်းပါလေအခုခင်းနဲ့မတူတဲ့အခြေအနေမျိုးအတိတ်ကိုပြန်သွားရတာကိုကြိုက်ပါတယ
်ဒီမီးရထားလန်းအနီးမှာတော့ပန်ဆယ်ဗေးနီးယားမီးရထားပြလိုက်ရှိပါတယ်အရှေ့မြောက်ပိုင်းဒေသတွေအတွင်းချိတ်ဆက်သွားလာခဲ့တဲ့မီးရထားတွေအကြောင်းကိုဒီပြလိုက်မှာလေးလာနေပါတယ်ပြလိုက်ညွှန်ကြားမှု Patrick Morrison ကအခုလိုပြောပါတယ
် We haveAround 100 pieces of full size.
ယထာလန်သုံးပစ္စည်းကရိယာမျိုးစုံနဲ့ယထာတွဲတွေ၊ရင်းနှွေးငွေ့အင်ဂျင်ဆက်ကောင်းတွေ၊ကုန်တွဲတွေစတဲ့အစိပ်ပိုင်း100လောက်ပြထားပါတယ်။ဒါ့အပြင်မီးယထာဝင်တဲ့အဝတ်အစားတွေ၊စားတောက်တွဲမှာတုံးခဲ့တဲ့ပကံခွက်ရောက်တွေကိုပါပြထားပါတယ်
။အခုချိန်လာကြည့်ကြတဲ့သူတွေကလည်းဟိုးရင်တုန်းကလိုပဲရင်းနှွေးငွေ့ဆက်ကောင်းကြီးကိုစိတ်ဝင်စားက
ြပါဘူး
။ကုန်တွဲတွေ၊လူစည်းတွဲတွေကိုဆွဲသွားနိုင်တော့တဲ့အားကောင်းတဲ့ဒီဆက်ကောင်းကြီးတွေကိုလူတွေကတိတ်သဘောကျကြပါလား။
ဒါလိုပဲယထာနောက်ဆုံးကကတ်တွဲတွေကိုလည်းလူတွေကသဘောတူကြပါတယ်။ဒါကြောင့်မလို့ရင်းနှွေးငွေယထာဘောကနေလှမ်းမြင်နိုင်တဲ့ဒီနေရာက Red Caboose တက်ခုဆောင်ကတော့20ရာစုခေတ်တွဲပေါင်း35တွဲကိုတက်ခုကန်းတွေဖြစ်ပြောင်းလဲဖွင့်လှစ်ထားပါတယ်။ Red Caboose တက်ခုဆောင်ရဲ့ပိုင်ရှင် Taylor Brickett ကအခုလိုပြောပါတယ်
။ They get to spend the night in a caboose.
ကတ်တွဲထဲမှာညအိတ်တက်ခုနိုင်ပါတယ်။ဒါကပြားတိုက်ထဲဝင်အိတ်ရတယ်လို့ပါပဲ။ကတ်တွဲတွေတုံးထားတဲ့အကြီးဆုံးတက်ခုဆောင်မှာ Guinness ကမ္ဘာမှတ်တမ်းမှာဖော်ပြချက်အရဆိုရင်ဒီနိုင်ငံမှာကတ်တွဲတွေကို public အပိုင်းအများဆုံးစုဆောင်းထားတာလို့ဆိုပါတယ
်။ဒါကမြစ်ထားဟောင်းကြီးတွေရဲ့အတိတ်ကိုပြန်သတိရနိုင်စေဖို့အတွက်လည်းဖြစ်ပါတယ်။ယထာလာစီးကြတဲ့သူတွေကတော့ဒီလိုမြင်မှုတွေနဲ့ထိတွေ့ခွင့်ရတာကိုပဲသဘောကျနေကြပါတယ်ခင်ဗျာ။VOA မြန်မာပိုင်းရဲ့အသံလွှင့်အစီအစဉ်တွေကိုဒီနေ့ကို၅ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းဒို7 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို19 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခန်းယူနားဆင်နိုင်ပါတယ်။ဒ ီည9နာရီအစီအစဉ်ပြပြချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလံမီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတို့တက်ရှင်များခင်ဗျာ။အခုမြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ VOA American တန်ခါအင်္ဂါနေ့မနေ့ပိုင်းလက်ရှိထုတ်လွှင့်ပေးနေတဲ့အစီအစဉ်တွေကိုမနေ့9နိုင်ထိလိုင်းတူပညာ24 40 51နဲ့ဒုတိယနိုင်ဝက်မှာလိုင်းလံမီတာ109 kHz 1509တွေကနေနားဆင်နိုင်သလို VOA Facebook စာမျက်နှာ VOA Burmese News ကနေလည်းရေဒီယိုထုတ်လွှင့်ချိန်နဲ့တပြေးညီဖမ်းယူနားဆင်နိုင်ကြပါပြီဒီကနေ့မနေ့ပိုင်းဆက်လက်နားဆင်ရမယ့်အစီအစဉ်တွေတဲကအပတ်စဉ်စီးပွားရေးအစီအစဉ်မှာတော့
ဒီဟိုဘာရေရလက်စကူမှာအရင်မကြည့်မတဲ့ရေရလက်စကောဒီဟိုဟာမဟာဟိုဆက်အကြီးကြီးမဟုတ်တဲ့ရေရလက်စလိုမျိုးပြီးတ
ော့ Washington DC ကကမ္ဘာပံရုံးချုပ်မှာမြန်မာလျက်စကန္ဓာရေလာပြီးဆွေးနွေးတဲ့ Save the Natural Resource Sana အဖွဲ့ဒါရိုက်တာကိုအေပရဂျူဂျူနဲ့အပတ်စဉ်စီးပွားရေးကဏ္ဍမှာဆွေးနွေးထားချက်ဖြစ်ပါတယ်။ဒီဆွေးနွေးချက်နဲ့အတူဆက်လက်ပြီးကမ္ဘာသတင်းတွေမှာရေးသားထားတဲ့မြန်မာပြည်အကြောင်းအကောက်နှုတ်ချက်မနက်ခင်းအင်္ဂလိပ်စာသင်ခန်းစာနဲ့အတူအပတ်စဉ်ကဏ္ဍနောက်တစ်ခုဖြစ်တဲ့သုတဆုံလင်အမေရိကန်တခင်ကိုနားဆင်ကြရမှာဖြစ်ပါတယ်။အခုတော့ကမ္ဘာသတင်းတွေမှာရေးသားထားတဲ့မြန်မာပြည်အကြောင်းသတင်းဆောင်ပါတွေကိုမူလဆောင်ပါရှင်အားပေါ်မပြတ်ကောက်နှုတ်ပြီးမတ်အင်ဂျင်နိုင်နဲ့မတ်အီတန်စင်တို့ကတင်ပြတာကိုနားဆင်နိုင်ပါပြီခင်ဗျာ။
လူမျိုးတုံးတပ်ဖြတ်မှုနဲ့ပတ်သက်လို့မြန်မာကို ICJ နိုင်ငံတကာတရားရုံးမှဆွဲချက်တင်ဖို့ဂမ်ဘီယာနိုင်ငံကလှုံ့ဆော်နေပြီဆိုတဲ့ကောင်းစင်နဲ့ The Daily Star မှရေးသားထားတဲ့ဆောင်းပါးကိုကောက်နှုတ်တင်ပြကြပါမယ်။ Rohingya လူနည်းစုတွေကိုလူမျိုးတုံးတပ်ဖြတ်မှုဆိုတဲ့ဆွဲချက်နဲ့မြန်မာကို ICJ နိုင်ငံတကာတရားရုံးတင်ဖို့ဂမ်ဘီယာနိုင်ငံကဆောင်ရွက်နေကြောင်းဂမ်ဘီယာအစိုးရရှေ့နေချုပ်လည်းဖြစ်တရားရေးဝန်ကြီးလည်းဖြစ်တဲ့ Marie Damhadu ကပြောဆိုခဲ့တယ်လို့အစချီထားပါတယ်။အာရှတရားမျှတမှုညွန်ပေါင်းအဖွဲ့ရဲ့အဆိုအရအခုလို ICJ နိုင်ငံတကာတရားရုံးမှာလူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့ဂမ်ဘီယာနိုင်ငံကတရားစွဲမဲ့ကိစ္စဟာမြန်မာအာဏာပိုင်တွေအတွက်ပထမဆုံးကြိမ်ဖြစ်ကြောင်းဆောင်းပါးမှာဖော်ပြထားပါတယ်။ Netherlands နိုင်ငံ The Hague မှာမကြာသေးခင်ကပြုလုပ်ခဲ့တဲ့ Rohingya တွေအတွက်တရားမျှတမှုနဲ့တာဝန်ခံမှုဆိုတဲ့ခေါင်းစဉ်နဲ့တီးတန့်ဆွေးနွေးပွဲမှာဂမ်ဘီယာတရားရေးဝန်ကြီး Damhadu ကပြောကြားရမှာမြန်မာကို ICJ နိုင်ငံတကာတရားရုံးတင်ဖို့စတင်လှုပ်ဆောင်ဖို့သူ့ရဲ့ရှေ့နေအဖွဲ့ကိုအောက်တိုဘာလ4ရက်နေ့ကညွှန်ကြားခဲ့တယ်ဆိုတဲ့အချက်ကိုအာရှတရားမျှတမှုညွန်ပေါင်းအဖွဲ့ကကိုးကားခဲ့တယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဟာရိုဟင်ဂျာဒုက္ခသည်တသန်းကျော်ကိုလက်ခံထားရကြောင်းနဲ့အများစုဟာ2019ခုနှစ်ဩဂုတ်လ25ရက်နေ့ကတည်းကရခိုင်ပြည်နယ်မှာစတင်ခဲ့တဲ့မြန်မာစစ်တပ်ကရိုဟင်ဂျာတွေကိုဖိနှိပ်တဲ့စစ်ဆင်ရေးကြောင်း Cox's Bazaar ကိုဝင်လာခဲ့ကြသူတွေဖြစ်တယ်လို့ဆိုပါတယ်။Cox's Bazaar ကရိုဟင်ဂျာဒုက္ခသည်စခန်းတွေကိုသူတွားရောက်လေ့လာချိန်မှာမိုင်မောင်းအဝေးကလေးကလူမျိုးတုံးတပ်ဖြတ်မှုအနက်အသက်ကိုရခဲ့ကြောင်းဂမ်ဘီယာတရားရေးဝန်ကြီးကပြောပါတယ်။ရဝမ်ဒါနိုင်ငံမှာဖြစ်ခဲ့တဲ့အစုလိုက်ပြုံးလိုက်အတင်းအဓမ္မပြုကျင့်ခံရမှုနဲ့တပ်ဖြတ်မှုအပါအဝင်လူမျိုးတုံးတပ်ဖြတ်မှုတွေမှာကြုံတွေ့ခံစားခဲ့ရသူတွေနဲ့အပြန်အလှန်ပြောဆိုခဲ့တဲ့သူ့ရဲ့ကိုယ်တွေ့ဖြစ်ရဲ့10နှစ်လောက်ကြာပြီးတဲ့နောက်မှာဒီလိုအလားတူဖြစ်ရမျိုးသူပြန်ပြီးတွေ့ရတယ်လို့ပဲလို့ဝန်ကြီးတမ်ဟာဒူကပြောပါတယ်။သူဟာရဝမ်ဒါနိုင်ငံကိုနိုင်ငံတကာပြစ်မှုဆိုင်ရာခုံရုံးစစ်ဆေးတဲ့အမှုမှာရှေ့နေကျုပ်ရဲ့လက်ထောက်အဖြစ်ဆောင်ရွက်ခဲ့သူလည်းဖြစ်ပါတယ်။ရိုဟင်ဂျာတွေအပေါ်ပြစ်မှုကျူးလွန်မှုကိုကြည့်ရင်လူမျိုးတုံးတပ်ဖြတ်မှုကိုကာကွယ်တားဆီးဖို့နိုင်ငံတကာအတိုင်းအဝိုင်းရဲ့ပြက်ကွက်မှုကိုဖော်ပြနေတယ်လို့လည်းဝန်ကြီးတမ်ဟာဒူကဒီဟိတ်မှာပြုလုပ်တဲ့တီးတန့်ဆွေးနွေးပွဲမှာပြောခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါတယ်။လွန်ခဲ့တဲ့85နှစ်ကနူရင်ဘတ်ခုံရုံးမှာလူမျိုးတုံးတပ်ဖြတ်မှုဆိုတာဘယ်တော့မှမဖြစ်စေရဘူးဆိုတဲ့ပေးခဲ့တဲ့ကတိအတိုင်းဆောင်ရွက်နိုင်ခဲ့ခြင်းမရှိဘူးလို့သူကထောက်ပြခဲ့တယ်လို့ဆိုပါရယ်။ရိုဟင်ဂျာတွေအတွက်တရားမျှတမှုနဲ့တာဝန်ခံမှုဆိုတဲ့ခေါင်းစဉ်နဲ့တီးတန့်ဆွေးနွေးပွဲကို The Hague မှာရှိတဲ့ Erasmus တက္ကသိုလ်ကလူမှုဘာသာရေးဆိုင်ရာနိုင်ငံတကာ Institute ကပြုလုပ်ခဲ့တာဖြစ်ပါရယ်။တီးတန့်ဆွေးနွေးပွဲမှာကနေဒါနိုင်ငံမြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Bob Ray လည်းတက်ရောက်ပြီးရိုဟင်ဂျာတွေအပေါ်ဖိနှိပ်မှုအတွက်မြန်မာကိုအရေးယူဖို့လိုအပ်နေတယ်ဆိုတာကိုအခိုင်အမာပြောခဲ့တယ်လို့ဆိုပါရယ်ဒီဆွေးနွေးပွဲကိုနိုင်ငံတကာကအစင်းမြင့်အစိုးရအရာရှိတွေနိုင်ငံတကာလူခွင့်ရေးဆိုင်ရာဥပဒေပညာရှင်တွေလူခွင့်ရေးလှုပ်ရှားသူတွေနဲ့ရိုဟင်ဂျာအတိုင်းအဝိုင်းကခေါင်းဆောင်တွေစုစုပေါင်းဧည့်သည်တော်တရားထက်မနေတက်ရောက်ခဲ့တယ်လို့ဆောင်းပါးမှာဖော်ပြထားပါရယ်ရှင
်မြန်မာနိုင်ငံမှာတရုတ်ကစမ်းသပ်နေတဲ့နီလန်းသက်စီးပွားရေးဖွံ့ဖြိုးတိုးတက်ရေးကနေဖြစ်တည်လာတဲ့ညီငယ်ဆိုတဲ့ကောင်းစင်နဲ့ယွန်းစန်းကအောက်တိုဘာလ15ရက်နေ့မှာရေးထားတာကို frontiermyanmar.net မှာဖတ်ရပါတယ်။မြန်မာနိုင်ငံမြောက်ပိုင်းမှာပြည်လည်ဖြစ်ပေါ်နေတဲ့တိုင်းရင်းသားလက်နက်ကိုင်တွေနဲ့စစ်တပ်အကြားပဋိပက္ခတွေကိုဖြေရှင်းဖို့ဒ တရုတ်ကနီလန်သစ်စမ်းသပ်ပြီးတော့ဖြေရှားနေတယ်ဆိုပြီးတော့ဆောင်းပါးရှင်ကဆိုပါတယ်။စီးပွားရေးဖွံ့ဖြိုးတိုးတက်မှုဟာရေတိုတည်ငြိမ်အေးချမ်းမှုကိုဖြစ်စေနိုင်တယ်လို့ရေရှည်မှလည်းပြန်လည်သိမြင်ရေးအတွက်အထောက်အကူပြုမယ်လို့ယူဆတာကြောင့်မြန်မာနိုင်ငံအတွက်တရုတ်ကမူဝါဒပြောင်းနေတယ်လို့ဆိုပါတယ်။တရုတ်နိုင်ငံလိုပဲစီးပွားရေးဖွံ့ဖြိုးမှုကနေတဆင့်နိုင်ငံရေးတည်ငြိမ်အေးချမ်းမှုခိုင်မာအောင်လို့ဆောင်ရွက်ဖို့တရုတ်ကတိုက်တွန်းတယ်လို့ဆိုပါတယ်။တရုတ်ကဘက်လန်းစီမံကိန်းအောင်မြင်ဖို့မြန်မာနိုင်ငံမြောက်ပိုင်းကပဋိပက္ခတွေကိုတရုတ်ကဖြေရှင်းလိုတာလို့ထောက်ပြပါရယ်။မြန်မာနိုင်ငံစီးပွားရေးဖွံ့ဖြိုးမှုကြောင့်စစ်တပ်နဲ့ပဋိပက္ခဖြစ်ပွားနေတာတွေကိုရောပါသွားနိုင်တယ်လို့စစ်မှန်နဲ့ငြိမ်းချမ်းရေးနဲ့နိုင်ငံရေးအရာပေါင်းစည်းမှုဖြစ်တည်ရေးလမ်းကိုလည်းတဖြည်းဖြည်းဖောက်ပေးနိုင်မယ်လို့ဆိုပါရယ်။အထက်ကောင်ဆောင်ပိုင်းငြိမ်းချမ်းရေးဆွေးနွေးမှုတွေထက်ဆိုင်ရင်အောက်ခြေကနေတကယ်လုံနိုင်တဲ့သူတွေကအထက်ကောင်ဆောင်မှုပိုင်းငင်းချင်းဆွေးနွေးမှုတွေထက်ဆိုင်ရင်အောက်ခြေကနေတကယ်လှုပ်ဆောင်နေသူတွေအချင်းချင်းစစ်မှန်နဲ့ပြန်လည်တည်မြဲရေးဖန်တီးနိုင်မှုမျှော်လင့်တယ်လို့ဆိုပါတယ်။ဒီလိုချင်းကပ်တဲ့နိလန်အောင်မြင်ပါမလားဆိုတာကိုတော့မသိနိုင်ဘူးလို့ဆောင်းမရှင်ကဆိုပါတယ်။လက်ရှိဖြစ်ရှိနေတဲ့စစ်တပ်နဲ့နိုင်ငံရေးနိလန်တွေကမအောင်မြင်တာတွေကြောင့်ရေရှည်ကျိုးပန်းနေရမယ့်စီးပွားရေးဖွံ့ဖြိုးမှုကနေတဆင့်တည်ငြိမ်အေးချမ်းမှုကိုရယူမယ့်နိလန်ကိုမြန်မာနိုင်ငံရဲ့ရှေ့ရေးကိုမျှော်ကိုးတဲ့သူတိုင်းအယုံဆိုင်ထားတဲ့နည်းဆိုပြီးတော့လဲဆောင်းမရှင်ကရေးသားထားတာကိုဖတ်ရပါတယ်ရှင်။
ရှိမှာပြနယူးယောက်မြို့ကုလသမဂ္ဂအထူးညီလာခံမှာဒီသတင်းပတ်ထဲကြားလို့ရှိရင်မြမအရေးနဲ့ပတ်သက်ပြီးတော့ဆွေးနွေးစရာတွေရှိနေပါတယ်။ထူးခြားမှုကတော့တစ်ချိန်လုံးကဒီမိုကရေစီရေးနဲ့လူ့ခွင့်ရေးပြောနေတဲ့ NLD ပါတီအခုအစိုးရဖြစ်ချိန်မှာမြမနိုင်ငံရဲ့လူ့ခွင့်ရေးအခြေအနေတွေနဲ့ပတ်သက်လို့ကုလသမဂ္ဂမျက်နှာစာမှာအတော်လေးဝေဖန်ခံနေရတာပါ။ဒါကြောင့်မလို့ဒီလာမယ့်အင်ကာနေဒဲရိုက်လီလိုက်အစီအစဉ်မှာလက်ရှိမြမနိုင်ငံနဲ့ကုလသမဂ္ဂဆက်ဆံရေးကိုတုံ့သက်ဝေဖန်ဆွေးနွေးကြပါမယ်။ပါဝင်ဆွေးနွေးလူတွေတို့ရှင်တွေကိုယ့်ရဲ့တယ်လီဖုန်းနံပါတ်ကြိုတင်ပြပို့ထားမယ်ဆိုရင်ဒဲရိုက်လီလိုက်အစီအစဉ်ထုတ်လွှင့်ချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်ကိုယ့်ရဲ့အမြင်ကိုယ့်ရဲ့မိကုံးတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပြပို့ထားလို့လည်းရပါတယ်။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က12323822994ဖြစ်ပြီးတော့အီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမေးမြန်းကြမယ့်သတင်းတွေကိုကြိုဆိုပါရစေခင်ဗျာ
။ VOA American တန်ရဲ့တရက်လေးလိုက်စီစဉ်ကိုအင်္ဂါနေ့စနေနေ့ညပိုင်းအစီအစဉ်တွေမှာတပတ်ကနှစ်ကြိမ်ထုတ်လွှင့်ပေးနေကြဖြစ်ပါတယ်။တရက်လေးလိုက်ဆွေးနွေးခန်းအစီအစဉ်မှာပါဝင်ဖို့တခါရဲဖိတ်ခေါ်ပါရစေ။အခုတော့ဒေါ်လာလတ်တန်စီစဉ်ပို့ချပေးရဲအမေရိကန် EDM အသုံးအင်္ဂလိပ်စာသင်ခန်းစာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ပါပြီခင်ဗျာ
ဒီကိမ်းနဲ့တင်ပြမယ့် EDM အသုံးကတော
့ whistle blower
ဆိုတာပဲဖြစ်ပါတယ်စာလုံးပေါင်းက WHISTLE whistle ကကျမတို့မြန်မာခေါ် whistle b l o w e r blower က b l o w blow ဆိုတဲ့ကရိယာဖြစ်တဲ့မှုတ်တယ်ဆိုတဲ့အဓိပ္ပာယ်ရတဲ့စကားကလာပြီးတော့ b l o w e r blower ကတော့မှုတ်သူပေါ့ရှင် scribe crew ရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့ whistle မှုတ်သူပေါ့ဒီစကားဆင်းတဲ့လာတာကတော့တစ်ချိန်ကအင်္ဂလိပ်ရဲတွေစီကလို့ဆိုပါတယ်ဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျူးလွန်နာကိုတွေ့ရင်အနည်းတစ်ပိုက်ရှိလူတွေရောတခြားရဲတွေရောတည်နိုင်အောင်လို့တနည်းအန်ဒီယေဂိုအတိပေးနိုင်အောင်ဝီစီတာမှုပြီးတတိပိယာကဒီအသုံးဆင်းသက်လာတယ်လို့ဆိုပါတယ်။ EDM ဆိုတဲ့သဝိုက်ဒီဘေကတော့ဒီနေရာမှာလူတူအဖွဲ့အစည်းတရလုပ်ငန်းကွင်စသဖြင့်မှာဥပဒေချိုးဖောက်ရရောက်တဲ့လောက်ရမျိုးကျူးလွန်နေတာမျိုးအဂတိလိုက်စားတာမျိုးပြည်သူဘဏ္ဍာငွေအလွဲသုံးစားလုပ်တာမျိုးအလဟာတာဖြုံးတီးပစ်တာမျိုးကျမ်းမာရေးလုံခြုံရေးစသဖြင့်ဆိုင်ရာစီးမြင့်တွေချို့ဖောက်တာမျိုးစသဖြင့်မလုတ်တင်မလုတ်ထိုက်မလုတ်အပ်တဲ့လုပ်ရမျိုးလုပ်နေတာကိုတွေ့လို့သက်ဆိုင်ရာကိုတာဝန်တိတိအကြောင်းကြားတိုင်ကြားတာမျိုးသက်ဆိုင်ရာအာဏာပိုင်ကိုယ်တိုင်ကကျူးလွန်နေတာဆိုရင်သတင်းမီဒီယာစသဖြင့်ကိုအတိပေးအကြောင်းကြားတာမျိုးဖြစ်တဲ့အသိစိတ်ရှိရှိနဲ့ပြုလုပ်တဲ့လူမျိုးကိုဆိုလိုတာဖြစ်ပါတယ်ဒီလိုလေအများအပြားကိုယ့်အထက်အရာရှိကကျူးလွန်နေတာမျိုးဆိုရင်ပြောချင်ပေမဲ့လည်းမပြောရတာကိုယ့်ကိုပြန်ပြီးတနည်းလေမဲမှအေးယူခံရမှာမို့အမှန်ကိုသိရတဲ့မျိုးသိထားတာတွေလည်းရှိနိုင်ပါလေ။ဒါကြောင့် whistle blower ဖြစ်နိုင်ဖို့ကသိစိတ်ရှိဖို့နဲ့တတ်တည်ရှိဖို့လိုသလိုတခါတရံလဲလှုပ်ကြံတိုင်တန်းတာမျိုးမဖြစ်သင့်ဘူးလို့သတိပေးချင်ပါလေ။အမေရိကန်စုရလုပ်ငန်းခွင်မှာတော့အသိစိတ်နဲ့တိုင်တန်းတာမျိုးဆိုရင်အဲ့ဒီ whistle blower ဟာလက်တုံပြန်ကြည့်မခံရလေအောင် ဥပဒေအရအကာအကွယ်ပေးထားခြင်းလေးခံရပါတယ်။ Whistleblower နဲ့ပတ်သက်လို့ George Group ပြတဲ့ဥပမာကိုနားဆင်ကြကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office.I guess his conscience made him do it.
ဆရာသမားယုံမှမတော်တရားတွေလုပ်နေတဲ့အကြောင်းသက်ဆိုင်ရာကိုအတိပေးတိုင်ကြားခဲ့တာသူပါပဲလို့ဂျွန်ကကျွန်တော်ကိုပြောပြခဲ့တယ်။အတိစိမ့်ကြောင့်မနေနိုင်လို့သူအဲ့ဒီလိုလုပ်လိုက်တာပဲလို့ယူဆရပါတယ်လို့အဓိပ္ပာယ်ရပါတယ်။ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ John told me he is the whistleblower in reporting his boss's misconduct in the office. I guess his conscience made him do it.
တခုခုတရားမဝင်တာစီမင်းချိုးဖောက်တာအလွဲသုံးစားလုပ်တာမျိုးလုပ်နေတာကိုကို့အသိစိတ်ကြောင့်တက်ဆိုင်ရာကိုအသိပေးအကြောင်းကြားတယ်ဆိုရင်အဲ့ဒီလူကိုဘယ်လိုပြောမလဲ
whistle blower
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီကိစ္စမနဲ့တင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်ဒေါ်လာလာတဲ့အင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်အခုတော့အပတ်စဉ်စီးပွားရေးကဏ္ဍကိုနားဆင်ကြရပါမယ်။လျှက်စစ်စွန့်အင်လိုအပ်ချက်ကြီးတဲ့မြန်မာနိုင်ငံမှာအစိုးရရဲ့ရေအားလျှက်စစ်စီမံကိန်းကြီးတွေနဲ့ချောင်းမင်းသွေးသုံးလျှက်စစ်တာအပိစက်ယုံစီမံကိန်းတွေအပေါ်စန့်ကျင်ကန့်ကွက်မှုတွေနဲ့ကြုံတင်ရတဲ့အခြေအနေမှာပြန်ပြည့်ဖြိုးမြဲစွန့်အင်ကိုပြောင်းလဲအသုံးပြုဖို့အရက်ပဲအဖွဲ့အစည်းတွေကတိုက်တွန်းနေကြပါတယ်။ပြန်ပြည့်မြဲစွန့်အင်ကိုမူဝါဒအရပြောင်းလဲဆောင်ရွက်ရင်ရောစီးပွားရေးကတက်ချေကြိုင်မလား။လူထုနဲ့စီးပွားရေးလုပ်ငန်းတွေအတွက်တည်ငြိမ်ပြီးပြည့်မီတဲ့တအားပမာဏရပါစီမယ်ဆိုတဲ့အမှတ်ကံကျက်ကိုရှိပါသလား။ Washington DC ကကမ္ဘာ့ဘဏ်ရုံးချုပ်မှာမြန်မာရှက်လျှက်စစ်ကဏ္ဍအရေးလာပြီးဆွေးနွေးတဲ့ Save the Natural Resource Sana အဖွဲ့ဒါရိုက်တာကိုအေပရယ်ကျူးကျူးကို VOA Studio မှာမိုက်တင်ကြီးထိုင်မေးမြန်းပြီးဒီသတင်းပတ်စီးပွားရေးကဏ္ဍများတင်ပြထားပါရခင်ဗျာ။
2030မှာလျှက်စစ်ရဖို့အတွက်ဆိုလို့ရှိရင်ရေအားလျှက်စစ်ရဲ့ကြောင်မီသွေးရည်ကိုအားပြုပြီးတော့မှဒီလျှက်စစ်တာအားဖြစ်တင်ဖို့အတွက်စီမံနေတာရှိပါတယ်ကြာအဲ့တော့ကျွန်တော်တို့အစီအစဉ်ကစားတဲ့မှာကကြောင်မီသွေးရည်ဒီရေအားလျှက်စစ်အခြေရေတော့မလုံဆောင်ပဲနဲ့ဟိုပြန်ပြည့်မြဲစွမ်းအင်လို့ပြောရဲ renewable energy ကိုဟိုမူဝါဒအရကောဒီအောက်ခြေမှာလုံဆောင်နေတဲ့ဟာတွေကိုမူဝါဒအရကောတကယ်လုံဆောင်နေတဲ့နေရာမှာအထောက်ပံ့ပေးနိုင်ဖို့အတွက်ကိုအကြံပြုထားပါတယ်ကြာခုနကပြောတဲ့တန်းစင်တော့စွမ်းအင်ရယ်ပြီးတော့ပြန်ကျွန်တော်အဓိက highlight လုပ်တာတော့ပြန်ပြည့်မြဲစွမ်းအင်ပေါ့မြန်မာနိုင်ငံမှာပြန်ပြည့်မြဲစွမ်းအင်တွေတော်တော်များရှိတယ်အဲ့ဒါတွေကိုကမ္ဘာ့ဘဏ်အနေနဲ့တတိထားပြီးလှုပ်ဆောင်ဖို့အတွက်အကြံပြုထားခြင်းဖြစ်ပါတယ်ဟုတ
်ဟုတ်ကဲ့အဲ့ဒီပြန်ပြည့်မြဲစွမ်းအင်ပေါ့နော် renewable energy နဲ့ပတ်သက်ပြီးတော့ဘလို့စွမ်းအင်တွေကိုအစုပြုထားပါတယ်ရှင
်ပြန်ပြည့်မြဲစွမ်းအင်ဆိုရင်ကျွန်တော်တို့ဒီဟိုပေါ့ရေအားလျှက်စစ်ကိုမှအရင်မကြီးမားတဲ့ရေအားလျှက်စစ်ပေါ့ဒီဟိုဟာမဟာအော်ဆက်အကြီးကြီးမဟုတ်တဲ့ရေအားလျှက်စစ်လိုမျိုးပြီးတော့မှကြောင်မီသွေးကြောင်မီသွေးမဟုတ်တဲ့ကြောင်မီသွေးသုံးတဲ့လျှက်စစ်တွေကိုကျွန်တော်တို့မထောက်ခံဘူးအာနောက်ပြန်ပြည့်မြဲစွမ်းအင်တဲမှာကျွန်တော်တို့ bio mesh လို့ပါမယ်သာမာလို့ခေါ်ရတဲ့ဟုတ်သာမာဆိုရဲဟာတွေပါမယ်ပေါ့ပြီးတော့နောက်အာကျွန်တော်တို့ bio mesh တွေပါမယ်ပေါ့နော်ပြန်ပြည့်မြဲစွမ်းအင်ကျွန်တော်တို့ဒီဟိုကျွန်တော်တို့အရက်ဖက်အဖွဲ့စည်းနေတဲ့အတိတ်ပဲဖွင့်တဲ့ဟာပြန်ပြည့်မြဲစွမ်းအင်အဲ့ဒါတွေဖြစ်ပါတယ်ကြာဟုတ
်မြန်မာနိုင်ငံမှာအဓိကဒီလျှက်စစ်ဓာတ်အားမလုံလောက်မှုကလည်းဒါစီးပွားရေးဖွံ့ဖြိုးမှုမှာတော်တော်လေးဒါထိခိုက်တဲ့ကိစ္စဖြစ်ပါတယ
်
ဆိုတော့မြန်မာအစိုးရဘက်ကလည်းဒီလျှက်စစ်ရရှိရေးကိုဟိုတိုးပြီးတော့ဟိုအယုံဆိုင်ပြီးတော့လုတဲ့နေရာမှာသူတို့ကရေအားလျှက်စစ်တို့ကြောင်မီသွေးတို့ကတော့တေချာပေါက်လျှက်စစ်ဟိုလွယ်လဲလွယ်မယ်ဟိုကုန်ကြစရိတ်လည်းနည်းမယ်ဆိုတဲ့အပိုင်းနဲ့သွားတဲ့သဘောရှိပါတယ်ဒီပြန်ပြည့်မြဲစွမ်းအင်လိုမျိုးပြောင်းပြီးတော့နော်မဟာပြူဟာပြောင်းလုပ်ရင်ရောနိုင်ငံမှာဖွံ့ဖြိုးရေးအတွက်လိုအပ်တဲ့စွမ်းအင်ပမာဏပြည့်မီနိုင်မှာမလားဟိုဟိုတကယ်ရောအလုပ်ဖြစ်ပါမလားရှင
်။နော်ဟုတ်ကဲ့ဗျာအခုအဲ့ဒါဆိုနှစ်ပိုင်းပြောရမယ်ကြာခုနကတော့ကျွန်တော်တို့လက်ရှိဟိုဒီမြန်မာနိုင်ငံမြန်မာအစိုးရအနေနဲ့ကလျှက်စစ်ကိုထုတ်တယ်ဆိုတဲ့နေရာမှာခုနကကြောင်မီသွေးတွေဒီရေအားလျှက်စစ်တွေထုတ်တယ်ဆိုပြောလို့ရှိရင်ပြည်တွင်းသုံးဆွဲမှုအတွက်ကကျွန်တော်တို့လုံလောက်ဟိုပြည်တွင်းသုံးဆွဲမှုတစ်ခုပေါ့နော်နောက်တစ်ခုကအခုကပြည်တွင်းမှာသုံးဆွဲမှုမလုံလောက်သေးပဲနဲ့ဒါကိုဟိုထုတ်ရောင်းမှုအတွက်စီမံပြီးတော့မှလုပ်တယ်ဆိုတော့ဒုတိယတစ်ချက်ရှိပါတယ်ဗျာခုနကပြောတဲ့ပထမတစ်ချက်ဖြစ်တဲ့ပြည်တွင်းသုံးဆွဲမှုအတွက်ကိုကျွန်တော်တို့ renewable energy ဆိုတဲ့ခေါင်းစဉ်အောက်ထဲမှာဟိုပြန်ပြည့်မြဲစွမ်းအင်ခေါင်းစဉ်အောက်ထဲကနေသုံးမယ်ဆိုပြည်တွင်းသုံးဆွဲမှုအတွက်ကကျွန်တော်လုံလဲလုံလောက်တယ်ပြီးတော့ဆက်မှုလုပ်ငန်းတွေအတွက်လုပ်လို့ရပါတယ်ဆိုတော့တိတိမာတွေရှိပါတယ်ဗျာပြီးတော့နောက်လက်ရှိကမြန်မာအစိုးရသုံးနေတဲ့ဒီရက်စ်ဟိုဘောနော်ရက်စ် facility infrastructure တွေပေါ့ကျွန်တော်အဲ့ဒါဆိုရင်ဒါနှစ်တွေရရှိပြီးတော့ရှိခဲ့ပြီးအထက်မှာထွက်နေတဲ့ရက်စ်တွေက ကျွန်တော်အလဟာတာဖြစ်တာတွေအဲ့ဒါကိုပြန်ပြီးတော့မှနည်းပညာပြန်ဆင်မြင်လို့ရှိရင်အကောင့်တွေကလက်စစ်ပြန်ပြီးတော့မှလောက်လာနိုင်တယ်ပြီးတော့နောက်လက်ရှိရှိနေပြီးသားဆယ်တွေပေါ့ဆယ်ဆိုတာကလက်ရှိရှိနေပြီးသားဆယ်တွေကိုလည်းပြန်ပြီးတော့မှ upgrade လုပ်ရင်အဲ့ဒီလက်စစ်ပို့ထွက်လာမယ်နောက်တစ်ခုကမြန်မာနိုင်ငံမှာဟိုဒီဆယ်မြောင်းပေါ့ဆယ်မြောင်းဆိုတာစက်ပြေးအတွက်သုံးတဲ့ဆယ်မြောင်း irrigation တွေကိုကျွန်တော်တို့လက်စစ်ထုတ်အောင်အတွက်နည်းပညာတွေပူးပေါင်းလိုက်လို့ရှိရင်ဒီကနေလက်စစ်တွေထပ်ထွက်လာမယ်ဆိုတဲ့ဟာမျိုးတွေရှိမယ်နောက်ကူကဆယ်တစ်ခုတည်းမှမဟုတ်ပဲねကျွန်တော်တို့ဒီ solar swing in လို့ခေါ်တဲ့နေရောင်ခြည် swing in နဲ့ဒီဒီရလျက်စစ်ကြောင်းထဲမှာပူပေါင်းပြီး intermission သုံးတဲ့ဟာမျိုးတွေအာနောက်ထပ်ကျွန်တော် biomass သုံးတဲ့ဟာမျိုးတွေနောက်ထပ်တစ်ခုကကျွန်တော်တို့ဒီမြန်မာနိုင်ငံမှာဆိုရင်48ရာခိုင်နှုန်းသောသူတွေကကိုယ့်ဟန်နဲ့ကိုယ်ရက်စရအောင်ထုတ်ထားတယ်ဗောနော်ဒါမြန်မာနိုင်ငံ grid ဒီ national grid line နဲ့မှာပါပဲကိုယ့်ညီကိုယ့်ဟန်နဲ့ရက်စရအောင်ထုတ်ထားတဲ့ဟာလေးတွေရှိပါတယ်အဲ့ဒါတွေကိုဒီ national grid line ထဲမှာဒီပြညာအရပူပေါင်းခွင့်ပေးမယ်ဆိုလို့ရှိရင်ကျွန်တော်တို့2030မှာမြန်မာနိုင်ငံရဲ့လျှက်စစ်လိုအပ်ချက်ကဟိုအပြင်ထုတ်ရောင်းကြမလို့ပဲနဲ့မြန်မာနိုင်ငံထဲတင်လုံလောက်ပါတယ်ကြ။ဒါပေမဲ့ခုနကပြောတဲ့ဒုတိယတစ်ချက်ဖြစ်တဲ့ဟိုအစိုးရအနေနဲ့ကဒီလျှက်စစ်တွေကိုပူရှံရုံနဲ့မဟုတ်ပဲနဲ့ထုတ်ရောင်းမှုတော့ပါ plan လုပ်ရဲဆိုတဲ့အချိန်မှာခုနပြောတဲ့အကြီးစားဆဲတွေအဲကြောင့်မိသေးကိစ္စတွေကပါလာတာဖြစ်ပါတယ်ကြ။ဟုတ်
ဟုတ်ကဲ့ဆိုတော့စီးပွားအဖြစ်ရောတကယ်ရောဒီအသေးစားလေးတွေလုပ်တဲ့အခါမှာ management ဘိုင်းကစပြီးတော့ဟိုအသေးစိတ်လိုက်ပြီးတော့စီမံခန့်ခွဲရမယ့်ဟာမျိုးဖြစ်လာတယ်ဆိုတော့စီးပွားရေးအရာရောတွက်ချေကြိုက်ပါမလားနောက်ရေးရှည်ရောခံပါမလားဒီအသေးလေးတွေလုပ်တဲ့အခါမှာ
လက်ရှိမြန်မာနိုင်ငံမှာထုတ်တဲ့ yes sign ထုတ်နေ install capacity ပေါ့အဲ့ဒါက megawatt 5600 ကျော်ရှိပါတယ်ဗျဒါပေမဲ့တကယ်အသုံးပြုလို့ရနေတဲ့ဟာက3600 megawatt ပဲသုံးလို့ရပါတယ်အဲ့ဒါတွေကကျွန်တော်တို့ခုနဒီဟိုမြန်မာနိုင်ငံမှာသုံးနေရလက်စစ်ထုတ်နေတဲ့ပစ္စည်းတွေရဲ့ဟိုအာနှစ်ကာလကြာလာတဲ့အတွက်ကြောင့်မလို့အထက်မှာလက်စစ်တွေ waste ဖြစ်တဲ့ဟာလေးတွေရှိပါတယ်အချမ်းအပြင်းဆိုရင်အခုလက်ရှိမြန်မာနိုင်ငံမှာ on grid လို့ပြောတဲ့ဒီဟိုလက်စစ်တာအလိုက်ကနေရနေတဲ့ဟာက38ရာခိုင်နှုန်းကျော်ကျော်ပဲရှိတယ်။ကိုကနဲ့ကိုအမျိုးလျှက်စစ်တားလေးထုတ်ပြီးတော့မှဆိုလာတို့ဘာတို့ကနေထုတ်ပြီးလုပ်နေတဲ့ဟာ48ရာခိုင်နှုန်းလောက်ရှိတယ်ပေါ့။ဂျန်နက်73ရာခိုင်နှုန်းကတော့ကျွန်တော်တို့လျှက်စစ်တားမရသေးဘူးဆိုတဲ့ဟာမျိုးတွေရှိတယ်ပေါ့နော်။အဲ့တော့ကျွန်တော်တို့ဒီမြန်မာနိုင်ငံလျှက်စစ်စွမ်းအင်ပြည့်ဖို့အတွက်ကိုအခုရေရလျှက်စစ်အကြီးကြီးတွေစောင့်မယ်။ကြောင်မီသွေးတွေနဲ့စောင့်မယ်ဆိုတဲ့ဟာတွေဟိုစီးပွားရေးအရလိုအပ်ချက်ကိုဖြည့်မယ်လို့ပြောနေတယ်ပေါ့နော်။အဲ့ဒါတွေမစောက်ပဲနဲ့ကျွန်တော်တို့မြန်မာနိုင်ငံမှာတချို့ရေရလျှက်စစ်ထုတ်ထားတဲ့ဆယ်တွေကဆိုရင်ဟိုမတုံးဖြစ်ပဲပို့နေတဲ့ megawatt တွေရှိမှန်းဥပမာကချင်ပြည်နယ်မှာရှိနေတဲ့ဆယ်တခုဆိုရင်360 megawatt လောက်ပို့နေတဲ့ဟာမျိုးတွေရှိမှန်းပြီးနောက်တစ်ခုကျွန်တော်တို့ energy efficiency လို့ပြောတဲ့ဒီဟိုပေါ့စွမ်းအင်ခြွေတာနိုင်တဲ့ပစ္စည်းတွေအစားထိုးသုံးခြင်းအပြင်ကျွန်တော်တို့ megawatt 400ပေါ့အာ megawatt 400နီးပါးလောက်ကျွန်တော်ခြွေတာနိုင်မယ်မြန်မာနိုင်ငံမှာဆိုလို့ရှိရင်လက်ရှိဒီဟိုပေါ့ကျွန်တော်တို့ဟိုစပ်ပြူရေးအတွက်ပေးနေတဲ့ဆယ်တွေရှိတယ်ပေါ့နော်အဲဆယ်တွေကိုကျွန်တော်တို့နီးပညာအထောက်ပံ့အားဖြင့်လှုပ်လှုပ်ရှင်အဲ့ဒီကနေကိုကျွန်တော်လျှက်စစ်တွေထပ်ထွက်လာနိုင်တယ်အဲ့ဒါကိုကျွန်တော်တို့တွက်ထားတဲ့အထက်မှာမဂါဝတ်50လောက်50နီးပါးလောက်ထွက်လာနိုင်မယ်ဆိုတဲ့ဟာမျိုးတွေရှိရပြီးတော့နောက်တစ်ခုကမီနီနဲ့ပီကိုဟိုက်ဒရိုလေးတွေပေါ့မီနီဆိုတော့ဒီဟိုရေရလျှက်စစ်အသေးလေးတွေတပိုင်းတနိုင်ရေရလျှက်စစ်လေးတွေထုတ်ခြင်းအားဖြင့်ကျွန်တော်တို့3900မဂါဝတ်လောက်ထွက်ဖို့အတွက်မန္တရာရှိတယ်ပြီး small hydro ကနေ16000ထွက်လာဖို့16000နီးပါးထွက်လာဖို့ပြီး solar ပေါ့ solar ကနေဆိုရင်ကျွန်တော်မဂါဝတ်1000လောက်ထွက်လာမယ်ဆိုတာတွက်ထားတယ်ပြီးတော့ wind လေယာဉ်လျှက်စစ်နဲ့ပတ်သက်လို့က4000 megawatt လောက်ထွက်မယ်လို့ခန့်မှန်းထားတယ်ဒါပေမဲ့အဲလေယာဉ်လျှက်စစ်နဲ့ပတ်သက်တဲ့ဟိုသုတေသနပြုချက်တွေတော့အတိပြုဖို့တော့လိုမယ်ပြန်နော်အာနောက်တစ်ခုက biomass biogas လို့ပြောတဲ့ဟာကနေကျွန်တော်3000 megawatt လောက်သုံးမယ်နောက် cogeneration trigeneration ဆိုတာဒီထွက်လာတဲ့ဟိုဟာလျှက်စစ်တအားတွေပူပေါင်းပြီးတော့မှသုံးတဲ့ဟာမျိုးတွေကနေက megawatt 1000နီးပါးပေါ့နော်အဲ့တော့အကုန်လုံးပေါင်းကြည့်လိုက်လို့ရှိရင်ကျွန်တော် megawatt 4200 megawatt လောက်က renewable energy ကနေရနိုင်ပါတယ်ပေါ့
မတ်တင်ကြီးထရဲ့ဒီတစ်ပတ်စီပေါ်ရေးကဏ္ဍတင်ပြချက်ပါ VOE မြန်မာပိုင်းအစီအစဉ်ကိုနားဆင်နေရတာဖြစ်ပါတယ်အခုတစ်ခါသုဒ္ဓဆောင်နဲ့ American တပ်ခွင်ကိုနားဆင်ကြရပါဦးမယ် American ပြည်တော်စုမှာထုတ်ဝေခွင့်ဖတ်ရှုခွင့်ပိတ်ပင်ခံရတဲ့စာအုပ်တွေအကြောင်းနဲ့လူမဲအားကစားသမားတွေရဲ့ဒုထောက်ဆန္ဒပြထုတ်ဖော်မှုအကြောင်းခုတစ်ပတ်သုဒ္ဓဆောင်နဲ့ American တပ်ခွင်အစီအစဉ်မှာကိုအောင်အောင်ကတင်ဆက်ပေးထားပါတယ်ခင်ဗျာ
အမေရိကန်ပြည်အောင်စုမှာအကြောင်းတွေအခုလိုပြန်ဖွင့်ချိန်နှစ်အစမှာထုတ်ဝေဖတ်ရှုခွင့်တားဆီးပိတ်ပင်ခံရတဲ့စာအုပ်သတင်းပတ်ကြောက်လေးရှိပါတယ်။အဲ့လိုပိတ်ပင်ခံရတဲ့စာအုပ်တွေရှိတဲ့ဆိုတာကိုသိဖို့နဲ့ဒီလိုအခြေအနေတွေကိုမီးမောင်းထုတ်ပြဖို့အမေရိကန်တဝန်ကစာကြည့်တိုက်တွေမှာစာအုပ်ဖတ်ပွဲတွေကျင်းပကြပါတယ်။ဂန်နဝင်စာပေးလို့သတ်မှတ်ထားတဲ့စာအုပ်တွေကိုအကြောင်းတချို့မှာဖတ်ရှုခွင့်လဲပိတ်ပင်မှုတွေရှိနေတာပါ။ဒီအကြောင်းဆက်တင်ပြပေးပါမယ်။
Get up from there I say. Okay, mom.
A brown-skinned girl in a cotton gown got up and stretched her arms.
အခုကြားခဲ့ရတာကတော့ Richard Wright ရေးတဲ့ Native Son စာအုပ်ထဲကကောင်းတဲ့ချက်တချို့ပါ1930လောက်တုန်းက Chicago မြို့မှာစစ်စစ်ရဲနေထိုင်ခဲ့ရတဲ့အသက်20အရွယ်လူမဲလူငယ် Thomas G ရဲ့အကြောင်းပါဒီစာအုပ်ကို1940ခုနှစ်တွေတုန်းကထုတ်ဝေခဲ့တာဖြစ်ပြီး1980လောက်အရောက်မှာတော့ New Hampshire ပြည်နယ်မှာဒီစာအုပ်ကိုပိတ်ပင်လိုက်ပါတယ်။စာအုပ်ထဲမှာကျိန်စာတိုက်တဲ့ကျန်းတဲ့စကားလုံးတွေပါဝင်တာကြောင့်ဒါဟာစိတ်ကိုကြမ်းတမ်းစေတယ်ဆိုပြီးတော့ပိတ်ပင်လိုက်တာပါ။အခုခါမှာတော့ Virginia ပြည်နယ် Alexandria မြို့တော်ဝန် Justin Wilson ကစာကြည့်တဲ့တခုမှာအခုလိုဖတ်ကြားပြပါရစေ။
I was looking over the list of books that have been banned all around our country.
American ပြည်အောင်လူတခွင်မှာထုတ်ဝေခွင့်ဖတ်ရှုခွင့်ပိတ်ပင်ထားတဲ့စာအုပ်စင်းကိုကြည့်လိုက်တဲ့အခါမှာဒီစာအုပ်ကကျွန်တော်ကိုအတော်လေးဆွဲဆောင်ပါတယ်။ကျွန်တော်ကြီးပင်းခဲ့တဲ့ပတ်ဝန်းကျင်ကအကြောင်းတွေမှာနှစ်ကာလအပိုင်းချလိုက်စာအုပ်တွေကိုပိတ်ပင်တားဆီးတာတွေရှိပြီးကလေးတွေစာအုပ်မျိုးစုံဖတ်ရှုခွင့်မရအောင်လှုပ်လာကြပါတယ်
။ Walt Whitman ရဲ့ Leaves of Grass စာအုပ်ဆိုရင်လေညဉ့်ညမ်းတဲ့အရေးသားတွေပါရာကြောင်းဆိုပြီးတော့ပိတ်ပင်ခံရပါတယ်။Mark Twain's Adventures of Huckleberry Finn ဆောက်ကတော့လူမျိုးရေးအရာအငင်းပွားစရာတွေပါဝင်နေဆိုပြီးတော့ပြည်내တချို့မှာဖတ်ရှုခွင့်ပိတ်ပင်ထားပါတယ်။ Beatley ဘ ਹੁ စာကြည့်တဲ့ဝန်ထမ်း KD Dow က
A lot of them are still banned including the ones that are here today.
The Catcher in the Rye ဆောက်ဟာစာထုတ်ဝေပြီးကတည်းကနှစ်စဉ်ပိတ်ပင်ခံလာရတာပါ။ Harry Potter ဆောက်ဆိုရင်လည်းကက်သလစ်ကျောင်းစာကြည့်တဲ့တွေကနေဖယ်ရှားခံရပါတယ
်။ဒါကြောင့်မလို့ပိတ်ပင်ခံရတဲ့စာအုပ်သတင်းပတ်ရောက်တဲ့အခါတိုင်းစာကြည့်တဲ့မှာစာအုပ်ဖတ်ပွဲတွေကျင်းပါပါတယ်။အမေရိကန်ဖွဲ့စည်းပုံဥပဒေပထမပြင်ဆင်ချက်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ဖတ်ရှုခွင့်လည်းပေးထားတာကြောင့်ပိတ်ပင်ထားမှုတွေရှိနေတဲ့ကြားမှာပဲအခုလိုစာအုပ်ဖတ်ပွဲတွေကျင်းပနိုင်တာပါခင်ဗျာ။ African American Olympic အားကစားသမား2ဦးဟာအမေရိကန်ပြည်ထောင်စုမှာလူမျိုးရေးအရာခွဲခြားဆက်ဆံမှုတွေရှိနေသေးတယ်ဆိုတာကိုပြသတဲ့အနေနဲ့လက်သီးကိုဆုပ်လေထဲမှာဆန်တန်းပြီးတော့ကန့်ကွက်ဆန္ဒပြခဲ့ကြတာအခုဆိုရင်52နှစ်ရှိသွားပါပြီ။1968ခုနှစ်နွေရာသီအိုလံပစ်အားကစားပြိုင်ပွဲအတွင်းစူပေးပွဲမှာအဲ့လိုဆန္ဒပြခဲ့ကြတာပါ။ဒီအကြောင်းဆက်တင်ပြပေးပါမယ
်။And in lane 2, Bombook is strong on the outside. It's Edwin Roberts. It's John Carlos right now.
1968ခုနှစ်အော်တိုဘာလ16ရက်နေ့က American Olympic အပြေးသမား Tommy Smith နဲ့ John Carlos တို့ဟာစူပေးပွဲအစီအစဉ်အတွင်းလက်သီးကိုဆုပ်လေထဲဆန်တန်းပြီးတော့ American ပြည်ထောင်စုကလူမျိုးရေးခွဲခြားဖိနှိပ်မှုတွေကိုမီးမောင်းထိုးပြတဲ့အနေနဲ့ကန့်ကွက်ဆန္ဒထုတ်ဖော်ခဲ့ကြပါတယ်American သမိုင်းမှာလူလူချင်းပေါ်ဆူဆူရွရွခွဲခြားဆက်ဆံတဲ့အချိန်ကာလအတွင်းမက္ကဆီကိုစီးတီးမှာကျင်းပတဲ့အိုလံပစ်ပြိုင်ပွဲမှာ Smith နဲ့ Carlos တို့ဆန္ဒပြခဲ့ကြတာပါ။ Howard တက္ကသိုလ်ကနိုင်ငံရေးသိပ္ပံပါမော့ကဒေါက်တာ Michael Fountry ကနိုင်ငံရေးအရာရှုပ်ထွေးမှုတွေရှိနေခဲ့တာကိုအခုလိုထောက်ပြပါရစေ
။ It was occurring at a time in which there's a great deal of tension and a great deal of uncertainty about
လူမှုတိုင်းဝိုင်းကြားတင်းမာမှုတွေအချိန်တက်နေခြင်းဖြစ်တယ်လို့ Martin Luther King နဲ့ဘော်ဘီကနေဒီတို့လှုပ်ကြံခံရတာကြောင့်အခြေအနေရှုပ်ထွေးနေချိန်မှာဒီအခြေအနေတွေငြိမ်သက်သွားအောင်ဘယ်လိုလုပ်ရမှန်းမသိလဲဖြစ်နေရတဲ့ချိန်မှာဆန္ဒထုတ်ဖော်ခဲ့ကြတာပါ
။ရွှေတစိမ့်စုရခဲ့တဲ့ Smith ဟာမီတာ200အပြေးပြိုင်ပွဲမှာကမ္ဘာစံကြီးချိုးနိုင်ခဲ့သူပါ။ Carlos ကတော့ကြေးတစိမ့်ရခဲ့ပါတယ်။ဆုလက်ခံရယူချိန်မှာသူတို့နှစ်ဦးဟာ American ပြည်ထောင်စုကဆင်းရဲမွဲတေမှုကိုမီးမောင်းထိုးပြတဲ့အနေနဲ့ခြေဗလာနဲ့နေခဲ့ပါတယ်။နိုင်ငံတော်တချင်းကိုတီးမုတ်ချိန်မှာတော့ခေါင်းငုံပြီးလက်သီးကိုဆုပ်လေထဲဆန်တန်းခဲ့ကြပါတယ်။ဒါဟာသူတို့နှစ်ဦးရဲ့တတိနဲ့ရဲရဲမှုကိုပြသတဲ့လုပ်ရဖြစ်တယ်လို့အမေရိကန်တက္ကသိုလ်ကလူမျိုးရေးမီဒီယာနဲ့ဆက်ဆံရေးပေါမော့ခရှာရီဝီလျံစ်ကပြောရတယ်
။ So to have these two young black men take this moment that
လူမဲလူငယ်နှစ်ဦးကအခုလိုဆန္ဒပြလိုက်တဲ့တဲ့ရင်ဟာကမ္ဘာတလွားအခြေတဝင်ပြောစရာတွေဖြစ်သွားခဲ့ပါတယ်။အထူးသဖြင့်အမေရိကမှာလူမဲတွေလွတ်မြောက်ရေးအတွက်အလွန်အရေးကြီးပုံကိုအဲ့ဒီလိုလုပ်ရတဲ့မိမောင်းထိုးပြခဲ့တာကပြောစရာပိုဖြစ်ခဲ့တာပါ
1968ခုနှစ်စူပေးပွဲပြီးမှာတော့ American Olympic အသင်းကနေသူတို့နှစ်ဦးကိုထုတ်ပစ်ခဲ့ပါတယ်။အဲ့ဒီနောက်တော့ Smith နဲ့ Carlos တို့ဟာအသက်အန္တရာယ်ကိုတောင်မှချင်းကျောက်ခံခဲ့ရပါတယ်။ Olympic အားကစားသမားတစ်ဦးဖြစ်ခဲ့တဲ့ Tommy Smith ကတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်ဖို့အရေးကြီးပုံကိုအခုလိုပြောရတယ်
။ Free expressions must be a continuous sound, my people.
ပညာရေးပေါ်အောင်စိုက်လှုပ်ဆောင်ပြီးလွတ်လပ်စွာထုတ်ဖော်ပြောဆိုမှုရဲ့အတန်ကိုဆက်လက်တည်ဆောက်ရပါလိမ့်မယ်။မကျော်လွှားနိုင်တဲ့အခက်အခဲဆိုတာမရှိပါဘူး။ဘလောက်ပဲခက်ခဲဆက်ပြီးကျော်လွှားရပါလိမ့်မယ်။အ ိုလံပစ်စုကြီးမြင့်ပွဲအခမ်းအနားတွင်ကံွယ်ဆန္ဒထုတ်ဖော်ခဲ့တဲ့အထိမ်းအမှတ်နှစ်90ပြည့်တဲ့အနေနဲ့ကာလို့စ်ဟာမက္ကဆီကိုစီးတီးမြို့ကိုပြန်သွားပြီးတော့မတရားမှုအတွက်တောင်းဆိုတိုက်ပွဲဝင်ဖို့လူတူးချင်းစီအနေနဲ့ဆောင်ရွက်နိုင်တဲ့အကြောင်းဥပမာပေးပြောကြားခဲ့ပါတယ်
Doing the right thing is not an easy thing to do for me or anyone else.
ကျွန်တော်ပဲဖြစ်ဖြစ်ဘသူပဲဖြစ်ဖြစ်အမှန်တရားကိုဖတ်တွယ်ပြီးရက်တည်နေနိုင်မှုမလွယ်ကူပါဘူး။လွန်ခဲ့တဲ့နှစ်90ကအဲ့ဒီစူပေးပွဲမှာနောက်တစ်ယောက်ကကျွန်တော်နဲ့အတူရက်ပြီးလက်သီးကိုဆုပ်အပေါ်ကိုမြှောက်ပြီးအားပေးထောက်ခံခဲ့ပါတယ်။ဒါပေမဲ့လည်းအားလုံးရဲ့ပူးပေါင်းဆောင်ရွက်မှုမရှိဘဲနဲ့တော့အဲ့ဒီနှစ်90ကအဖြစ်အပျက်ဟာလူမှုအတိုင်းဝိုင်းကိုပြောင်းလဲစေနိုင်မှာမဟုတ်ပါဘူး
။အမေရိကန်ပြည်အောင်စုမှာလွန်ခဲ့တဲ့ရာစုနှစ်တွေနဲ့ချီကလေးကအသားအရောင်ခွဲခြားမှုစန့်ကျင်တိုက်ဖျက်ခဲ့ကြပေမဲ့ဒီလိုခွဲခြားမှုတွေဆက်ရှိနေသေးတာကြောင့်ဒီကနေ့ထိဒီဆိုးရွားတဲ့မူဝါဒတွေပေါ်စန့်ကျင်တိုက်ဖျက်နေကြတာမှာအမေရိကန်ဖုတ်ဘောအားကစားသမားတွေလည်းပါဝင်ပါတယ်။အားကစားပွဲတွေမစခင်နိုင်ငံတော်သချင်းဆိုချိန်မှာအဲ့ဒီအားကစားသမားတွေဟာဒူးထောက်ပြီးတော့ကန့်ကွက်ဆန္ဒပြကြတာပါတရားမျှတမှုအတွက်တောင်းဆိုတိုက်ပွဲဝင်နေဆိုတာဟာဘယ်အချိန်မှပဲဖြစ်ဖြစ်ဆက်ရှိနေမှာဖြစ်တဲ့အကြောင်း Found Try ကပြောပါရယ
် Right now there are still
အရင်မျိုးဆက်တွေတောင်းဆိုတိုက်ပွဲဝင်ခဲ့ကြတဲ့အတိုင်းအခုမျိုးဆက်တွေကလည်းဆက်ပြီးတော့တောင်းဆိုနေကြပါတယ်အဲဒီနှစ်90ကအဖြစ်ပြက်ဟာအခုချိန်ထိကိုလွှမ်းမိုးမှုရှိတယ်ဆိုတာကိုပြသနေတာပ
ါတရားမျှတမှုရှိဖို့နဲ့အသားအရောင်ခွဲခြားမှုတိုက်ဖျက်ရေးကိုဂနိခေရဲ့နာမည်ကျော်အားကစားသမားတွေကလည်းဆက်လက်ဆင်နွှဲတောင်းဆိုတိုက်ပွဲဝင်နေကြတယ်လို့ Williams ကပြောပါရယ်
We see that when athletes do stand up and step up
အကစားသမားတွေအခုလိုတောင်းဆိုတိုက်ပွဲဝင်လာကြအောင်စနစ်တကျအပြောင်းအလဲတွေဖြစ်ပြီးဒါဟာလည်း1968ခုနှစ်က Tommy Smith နဲ့ John Carroll တို့ရဲ့လမ်းကြောင်းအတိုင်းရှောက်လန်းခဲ့တာကြောင့်ပါအခုဆိုရင် Colin Kaepernick ကသူတို့လမ်းကြောင်းအတိုင်းရှောက်လန်းနေသူပါ
အခက်အခဲဒါစီတွေကိုဖောက်ထွက်ရမယ်ဆိုတဲ့သဘောထားအမြင်ရှိကြသူတွေဖြစ်တဲ့လက်သီးဆုပ်ပြီးတော့ဆန္ဒထုတ်ဖော်ခဲ့သူ Smith နဲ့ဒူးထောက်ဆန္ဒထုတ်ဖော်ခဲ့သူအမေရိကန်ဖုတ်ဘောအားကစားသမားကေပါနစ်တို့ဟာလည်းလူချင်းလဲတွေ့ဆုံခဲ့ကြပါသေးတယ်ခင်ဗျာ
ကိုအောင်စီစဉ်တင်ဆက်ပေးနေတဲ့သုဒ္ဓဆောင်လင်အမေရိကန်တခွင်ကိုနားဆင်ခဲ့ကြရတာပါဒီစီစဉ်ကိုတောက်ကြနေညမှာအစ်ထုတ်လွှင့်ပေးပြီးအခုလိုအင်္ဂါနေ့မနက်မှာပြန်လည်ထုတ်လွှင့်ချက်ကိုနားဆင်နိုင်ကြပါတယ်ခင်ဗျာVOA America အသံရဲ့အင်္ဂါနေ့မနက်ခင်းအစီအစဉ်တွေကိုထုတ်လွှင့်ပေးနေတာဖြစ်ပါတယ်အခုမနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီအစီအစဉ်အစဆုံးကိုမနက်၈နာရီကနေ9နာရီအထိ line to meter 16 line to meter 19 line to meter 40တို့ကနေပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာအခုတော့ဒီကနေ့မနက်ဖက်အစီအစဉ်ရဲ့နောက်ဆုံးရသတင်းအကျဉ်းချုပ်ကိုမတ်တန်ကီထိုက်ကကြေညာပေးပါမယ်ခင်ဗျာ
နိုင်ငံအရှေ့မြောက်ပိုင်းကရေနံလုတ်ခွက်တွေကိုအစ္စလာမ်ရဲ့အစွန်ရောက် IS စစ်သွေးကြွတွေသိမ်းယူသွားမဲ့အရေးကနေကာကွယ်ပေးဖို့အတွက်အဲ့ဒီအနည်းတစ်ပွိုင်မှာအမေရိကန်တပ်ဖွဲ့တချို့ဆက်လက်တတ်ချထားတဲ့အကြောင်းကာကွယ်ဝင်ကြီး Mark Esper ကတင်းနှလာနေမှာပြောပါတယ်အမေရိကန်သမ္မတ Donald Trump ရဲ့ညွှန်ကြားချက်နဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းကနေအမေရိကန်တပ်ဖွဲ့တွေပြန်လည်ရုတ်သိမ်းနေတာမှာတင်းနှလာနေကတော့ကားအစီးတရားကျော်ပါတဲ့ရင်တန်းနဲ့အမေရိကန်တပ်ဖွဲ့တွေဆီးရီးယားကနေအီရတ်ဘက်ကိုဖြတ်ကျော်လာခဲ့ပါတယ်။အာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်အင်အားပမာဏကိုတိတ်တဆိတ်ရှော့ချနေခဲ့ရမှာပြီးခဲ့တဲ့နှစ်ကအထိရှော့ချခဲ့တဲ့တပ်သားဥယျာဉ်စုစုပေါင်း 2,000 ထိရှိခဲ့တဲ့အကြောင်းအာဖဂန်မှာရှိနေတဲ့ထိပ်ပိုင်းအမေရိကန်ဗိုလ်ချုပ်ကြီးတဦးကတင်းနှလာနေမှာထုတ်ဖော်ပြောဆိုပါတယ်။ဒါပေမဲ့အာဖဂန်မှာဆက်ပြီးရှိနေတဲ့အမေရိကန်တပ်ဖွဲ့ဝင်တွေဟာသူတို့အတွက်ရှင်းရှင်းလင်းလင်းရှိနေတဲ့ဥတီချက်တွေကိုအကောင့်ထဲဖို့ဆောင်ရွက်နိုင်စွမ်းရှိနေတယ်လို့လည်းသူကပြောပါတယ်။ဗိုလ်ချုပ်ကြီး Austin Scott Miller ရဲ့ထုတ်ဖော်ပြောဆိုချက်အရအာဖဂန်နစ္စတန်နိုင်ငံမှာအမေရိကန်တပ်ဖွဲ့ဝင်အင်အား 12,000 လောက်အကြမ်းဖျင်းရှိနေသေးတယ်လို့ဆိုပါတယ်ရှင်။မြန်မာနိုင်ငံမှာလာရောက်ရင်းနှီးမြှုပ်နှံကြဖို့ဂျပန်လုပ်ငန်းရှင်တွေကိုနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ကဖိတ်ခေါ်လိုက်ပါတယ်။ဂျပန်နိုင်ငံတိုကျိုမြို့တော်မှာကျင်းပတဲ့ဒုတိယအကြိမ်မြန်မာရင်းနှီးမြှုပ်နှံမှုဆွေးနွေးပွဲမင်းကွန်းမှာတော့တာဝန်သည့်ရင်းနှီးမြှုပ်နှံမှုတွေကိုအလေးထားဖိတ်ခေါ်သွားတာပါ။နိုင်ငံခြားရင်းနှီးမြှုပ်နှံမှုတွေအတွက်အဆင်ပြေချုံးမွေတဲ့အနေအထားမျိုးဖြစ်အောင်မြန်မာအစိုးရအတွင်းပြုပြင်ပြောင်းလဲမှုတွေကိုလည်းဒေါက်ဆန်းစုကြည်ကမင်းကွန်းမှာထည့်သွင်းပြောဆိုပါတယ်ရှင်
။အင်္ဂါနေ့မနက်ခင်းထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံသားတရင်ချင်းချုပ်ကိုမတ်တင်ကီထိုက်ကကြေညာပေးခဲ့တာပါ။ဒီမနက်အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးEngineer ကတော့ Nicholas Ivanov ဖြစ်ပါတယ်ကျွန်တော်ကတော့ Yemithon ပါဒီကနေ့ညနေပဲ6နာရီခွဲကနေ890ထုတ်လွှင့်မဲ့အစီအစဉ်လေးကို line to meter 16 kHz 1683 line to meter 19 kHz 1565 line to meter 15 kHz 7965တို့ကနေအတန်လွှင့်ပေးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်ခင်ဗျာ
This program has come to you from the Voice of America, Washington.